Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American Tai ye 2020 pye ni January la 10 ye taw ja ni nya bai season 2 ko American Pi Rang su myo ro Washington DC ga ni dai yai thol lwin pe ni ba bi. Line to meter 1925 32 line meter 190 lu ga ni na sin nai dilo. VOA ye Facebook sa myan na VOA Burmese News ga ni pi lo le thol lwin chain ne de pye ni na sin nai ja ba le shin. Chama khwa nyu ba khu nya bai season 2 taw yu ba ma shin.
ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေမှာတော့ယူရိုနိုင်ငံတဟီရန်မြို့တော်မှာလူပေါင်း186ယောက်သေဆုံးခဲ့တဲ့ယူကရိန်းခီးစဉ်ရဲ့လေယာမစ်ဆိုင်းလုံးနဲ့ပြစ်ခံရတာမဟုတ်တဲ့ကြောင်းယူရိုရက်ဖက်လေယောင်ထဏကြီးခဲကငင်းဆန်လိုက်ပါတယ်။တရုတ်သမ္မတရှီချင်းဖြင့်ရှီသတင်းပတ်နောက်မှမြန်မာနိုင်ငံကိုလာမယ့်အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးမှာပါ။
အရင်နောက်ဆက်ပြီးတော့နားဆင်ရမယ့်ဆက်သွယ်မြင်မြန်ချက်တွေသတင်းလွှာတွေထဲမှာတော့ချင်းပြည်နယ်ပလောက်ဝမြို့နယ်ထဲမှာပုံမှန်144ညမထွက်ရအမိန့်တက်တန်းနှစ်လထပ်တိုးလိုက်ပါတယ်
။ဒေသရဲ့အခြေအနေလူဝဲချက်အရတက်တန်းကျတော့ပေါ့နော်။ချင်းပြည်တွေမကောင်းလို့ဟုတ်တာပေါ့န
ော်။ပလောက်ဝမြို့နယ်အုပ်ချုပ်ရေးမှူးနဲ့အတူဒေသခံတွေရဲ့ပြောကြားချက်တချို့ကိုနားဆင်ကြရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အမ်းမြို့နယ်မှာလည်းတိုက်ပွဲတွေဇက်တိုက်ဖြစ်နေလို့စစ်ဘေးရှောင်နေရတဲ့အရှူချင်းတိုင်းရင်းသားတွေတိုးလာပါတယ်။ခိုင်းဆိုးရက PVCC နှိမ်နင်းနေတဲ့အတွက်မြန်မာဘက်ကဝင်လာတဲ့မူရစ်စိတ်ကြွစေးပမာဏညော့ကျလာတယ်လို့2019နှစ်ချုပ်သတင်းစာရှင်းလင်းပွဲမှာထိုင်းအာဏာပိုင်တွေကပြောပါတယ်။တရုတ်နိုင်ငံမှာတွေ့ရတဲ့အမိုနီယာအဆုတ်ရောင်ယောဂါပိုးသစ်တစ်မျိုးကိုကြိုတင်ကာကွယ်ရေးမြန်မာ့ဌာနကစောင့်ရွက်နေပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တောက်ကြနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်ဆုမြမွန်တို့ကပြောပြပါမယ်ရှင်။
ယူရိုနိုင်ငံတဟီရန်မြို့တော်လေယာဉ်ဝန်ကနေပြန်တွေ့ပြီးတိတ်မချခင်မှာပဲဖြစ်ချသွားတဲ့လူပေါင်း186ယောက်သေဆုံးခဲ့ရတဲ့ယူကရိန်းခီးစဉ်လေယာဉ်ဟာမစ်ဆိုင်းလုံးနဲ့ပြစ်ခံရတာမဟုတ်တဲ့ကြောင်းအီရန်ရက်ဖက်လေကြောင်းဌာနအကြီးအကဲကပြောဆိုလိုက်ပါတယ်။မစ်ဆိုင်းလုံးနဲ့ပြစ်ချခံရတာမဟုတ်ဘူးဆိုတာသိကြတဲ့အကြောင်းအလီအက်ဇာရာကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာညင်းဆန်သွားတာပါ။အီရန်ထိတ်တန့်တက်မှုတယောက်ကိုအမေရိကန်ကလေကြောင်းကနေတုတ်တင်ခဲ့တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့အမေရိကန်တပ်တွေခြေစိုက်ထားတဲ့အီရန်နိုင်ငံကလေတက်စကန်တစ်ခုကိုအီရန်နိုင်ငံကပက်ထရိုတ်မစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်ခဲ့တဲ့နေ့မှာပဲလေယာဉ်ဖြစ်ချခဲ့တာဖြစ်ပါတယ်။ယူကရိန်းလေယာဉ်ကိုထိမှန်ခဲ့တယ်လို့ဆိုတဲ့ဗီဒီယိုမှတ်တမ်းအတိုတစ်ခုကိုလည်း New York Times သတင်းစာကမနေ့ကပဲဖော်ပြခဲ့တာပါ။မစ်ဆိုင်းတုံးလို့ယူဆရတဲ့အရာဝတ္ထုတစ်ခုကလေယာဉ်ကိုထိမှန်ရာကမီးလောင်သွားတဲ့လေယာဉ်ဟာနောက်ကျောင်းပြန်လဲဖို့ကြိုးစားရင်းဖြစ်ကြတာလို့လည်းသတင်းကဖော်ပြပါတယ်။ယူရန်ကတော့လေရင်ပြစ်ချမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်မှုအမေရိကန်ကအမျိုးသားတည်ယူပို့ဆောင်ရေးလုံခြုံမှုဆိုင်ရာဘုတ်ဖွဲ့ NTSB ကိုဖိတ်ကြားထားပါတယ်။ယူရန်နိုင်ငံကဖိတ်ကြားချက်ကိုတရားဝင်လက်ခံရရှိခဲ့ပြီးတဲ့နောက်ကိုယ်စားလှယ်ဆစ်လွတ်ထားတဲ့အကြောင်းလဲမနေ့တုန်းကပဲ NTSB ကကြေညာချက်ထုတ်ပြန်ထားတာပါ။လေရင်ထုတ်လုပ်တဲ့ဘဝင်းကုမ္ပဏီကိုလည်းယူရန်တာဝန်ရှိသူတွေဖိတ်ခေါ်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့ယူရန်နိုင်ငံကြားတင်းမာမှုတွေကြီးထွားနေပြီးအမေရိကန်ကပိတ်ဆို့တံခတ်မှုတွေချမှတ်ထားတဲ့အတွက်အမေရိကန်စုံစမ်းစစ်ဆေးသူတွေအနေနဲ့ဘလောက်တိုင်းတာထိပါဝင်ခွင့်ရမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။စုံစမ်းစစ်ဆေးမှုမှာတော့ပြစ်ချတဲ့လေကြောင်းလိုင်းရဲ့နိုင်ငံရင်းဖြစ်တဲ့ယူကရိန်းနိုင်ငံကလည်းပူးပေါင်းပါဝင်နေပါတယ်
။အီရန်မှာယူကရိန်းလေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက်ကမ္ဘာတဝှမ်းလေကြောင်းလိုင်းတွေကအီရန်ကိုသွားတဲ့လေယာဉ်ခီးစဉ်တွေကိုဖျက်ခဲ့ကြပါတယ်။အီရန်ကမစ်ဆိုင်းတုံးနဲ့မှားယွင်းပစ်ခတ်ခဲ့လို့ယူကရိန်းလေယာဉ်ပြတ်ကျခဲ့တာလို့အမေရိကန်နဲ့ကနေဒါကယုံကြည်နေပါတယ်။ပုံထုနေတုန်းကလေယာဉ်ပြတ်မကျခင်အီရတ်မှာရှိတဲ့လေတပ်အခြေစိုက်စခန်းပေါ်အီရန်ကမစ်ဆိုင်းတုံးတွေနဲ့အစောပိုင်းမှာပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့ကလေကြောင်းလိုင်းတော်တော်များများကအီရန်နဲ့အီရတ်လေကြောင်းပိုင်လွှတ်တွေဘက်ကနေပြန်တန်းတာကိုရှောင်ရှားခဲ့ကြတာပါ။ဂျာမနီကလူဖ်တန်ဇာလေကြောင်းနဲ့ဩစတြီးယားလေကြောင်းလိုင်းတွေကအီရန်နိုင်ငံတဟီရန်မြို့တော်ကိုသွားတဲ့လေယာဉ်ခီးစဉ်တွေကိုဇန်နဝါရီလ20ရက်နေ့အထိဖျက်သိမ်းထားပါတယ်။ Dutch လေကြောင်းလိုင်းဖြစ်တဲ့ KLM ပြင်သစ်က Air France လေကြောင်းလိုင်းတွေကလည်းသူတို့လေယာဉ်တွေကိုအီရန်နဲ့အီရတ်လေကြောင်းပိုင်နက်တွေဘက်ကနေလောလောဆယ်မသွားဖို့တားထားတယ်လို့ Norway က Air Shuttle ကလည်းဒူဘိုင်းကိုသွားတဲ့ခီးစဉ်ကိုအီရန်ရဲ့အခြေအနေကြောင့်လမ်းလွှဲထားတယ်လို့ကြေညာထားပါတယ်။ Taiwan က China Airlines ကလည်းအီရန်နဲ့အီရတ်နိုင်ငံတွေဘက်ကမပြန်ဘူးလို့အသိပေးထားတယ်လို့ Malaysia လေကြောင်းလိုင်းကလည်းသူတို့လေယာဉ်တွေအီရန်နိုင်ငံဘက်ကနေဖြတ်ပြန်တာကိုရှောင်ထားတယ်လို့ပြောပါတယ်။စင်ကာပူလေကြောင်းလိုင်း၊ Australia က Qantas လေကြောင်းလိုင်းတွေကလည်းအီရန်၊ Iraq နိုင်ငံတွေပေါ်ပြန်တဲ့ခီးစဉ်တွေကိုလမ်းကြောင်းပြောင်းပြန်တန်းနေကြပါတယ်။ တူရကီက Turkish လေကြောင်းလိုင်းနဲ့ UAE by Emirates လေကြောင်းလိုင်းတွေကတော့တဟီရန်မြို့တော်ခီးစင်တွေကိုဆက်လက်ပြေးဆွဲပြန်တန်းနေသလို Aeroflot Kuwait လေကြောင်းနဲ့ China Southern လေကြောင်းလိုင်းတွေကလည်းစနေတနင်္ဂနွေတဟီရန်ကိုသွားမဲ့ခီးစင်တွေကိုစီစဉ်ထားတဲ့အတိုင်းသွားမယ်လို့သူတို့ရဲ့ website တွေပေါ်မှာဖော်ပြထားကြပါတယ်
။အမေရိကန်သံတမန်တော်နဲ့ Trump အနေနဲ့ UN နိုင်ငံပေါ်နောက်ထပ်စီးရီးရရေးယူမယ်ဆိုရင် Congress တို့ရဲ့တည်ပြီးချက်ရယူရမယ်ဆုံးဖြတ်ချက်တစ်ချက်ကိုအတိုက်ခံ Democrat ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာတည်ပြုလိုက်ပါတယ်။မနေ့ကမဲခွက်ရမှာတော့သံတမန်ရဲ့ Republican Party ကကိုယ်စားလှယ်3ယောက်ပါဝင်ထောက်ခံမဲ့224မဲ၊ကန့်ကွက်မဲ့194မဲနဲ့အတည်ပြုလိုက်တာပါ။အလားတူဆုံးဖြတ်ချက်တစ်ချက်ကိုထက်လွတ်တော်မှာရှေ့စင်းပတ်ထဲမဲခွဲကိုလည်းစီစဉ်ထားပါတယ်။ UN 2တပ်ဖွဲ့ခေါင်းဆောင်ဘိုချိုချီကာဆင်ဆူလာမနီကိုပြီးခဲ့တဲ့သတင်းပတ်ထဲသမ္မတထရန့်ရဲ့အမိန့်နဲ့တုတ်တင်ခဲ့ပြီးနောက်မှာပဲအောက်လွှတ်တော်မှာမဲခွဲခဲ့တာပါ။သမ္မတထရန့်ကတော့ UN ကုတ်အထူးတပ်ဖွဲ့ခေါင်းဆောင်ရဲ့တက်တလို့ချင်းချောက်မှုအနေနဲ့ရှိနေကြောင်းပြောခဲ့ပေမဲ့အသေးစိတ်ကိုတော့အစိုးရမှမပြောခဲ့ပါဘူး။ဒါပေမဲ့လည်းဆူလာမနီဟာ UN နိုင်ငံဘက်ကမျိုးကအမေရိကန်တန်ရုံကိုဖောက်ခွဲတက်ခတ်ဖို့စီစဉ်နေတဲ့အကြောင်းမနေ့ကပဲပြောခဲ့ပါတယ်။ဘက်ကမျိုးကနိုင်ငံကလေစိတ်နီးကားနဲ့သွားနေတော့အမေရိကန်ကဝေထိန်ဒရုန်းနဲ့တက်ခတ်ခဲ့ချိန်မှာချင်းချောက်မှုနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုဖို့အမေရိကန်ဆိုတာတာဝန်ရှိသူတွေငင်းဆန်ခဲ့တဲ့အတွက်လဲဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်ပါတီဝင်တချို့ကပါဝေဖန်တာတွေခံခဲ့ရပါတယ်။ဒါပေမဲ့လည်းအင်ဗီရိုမှာသမ္မတကသတင်းတောက်တွေကိုပြောတဲ့အချိန်မှာတော့တန်ယုံကိုဖောက်ခွဲတက်ခတ်ဖို့ကြံစီနေတဲ့အကြောင်းနဲ့ဒီမတိုင်ခင်မှာလဲအမေရိကန်တပ်ဖွဲ့ဝင်တဦးသေဆုံးပြီးတခြားလူတွေဒဏ်ရာခဲ့တဲ့တက်ခတ်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။အလို့တော်မှာအတီးပြုတ်လိုက်တဲ့ဆုံးဖြတ်ချက်ဟာမလိုက်နိုင်မဖြစ်လိုက်နိုင်ရမယ်ဆုံးဖြတ်ချက်မျိုးမဟုတ်ပေမဲ့လည်းအရေးကြီးတဲ့ဆုံးဖြတ်ချက်တရားအဖြစ်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကမဲမခွဲခင်မှာပဲပြောဆိုထားပါတယ်။ဒေါ်နယ်ထရန့်ကိုအမေရိကန်ထောက်ခံကြတဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်တွေကတော့ဆုံးဖြတ်ချက်ဟာအဓိပ္ပာယ်မဲ့ပြီးခြေကံဥပဒေကအနှင်းထားတဲ့သမ္မတရဲ့လုတ်ပိုင်ခွင့်အာဏာကိုကန့်သတ်နိုင်မှာမဟုတ်တဲ့အကြောင်းလဲဝေဖန်ခဲ့ကြပါတယ်။
ဣရတ်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်တွေရုတ်သည်ရေးဆွေးနွေးပြင်ဆင်ဖို့အတွက်အမေရိကန်ကတန်တမန်တစ်ဖွဲ့ဆီလွတ်ပါလို့ဣရတ်ယာယီဝန်ကြီးချုပ်အဒဲလ်အဗဒဲလ်မာဂဒီကတောင်းဆိုလိုက်ပါတယ်။ဣရတ်နိုင်ငံထဲကနေနိုင်ငံသားတပ်တွေရုတ်သည်ရေးဆုံးဖြတ်ချက်ကိုဣရတ်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ဒီဆုံးဖြတ်ချက်အတိုင်းအကောင့်ထဲပုံမဲ့အစီအစဉ်လုပ်နိုင်ဖို့အတွက်တန်တမန်တွေဆီလွတ်ရေးကိုဝန်ကြီးချုပ်မာဂဒီကအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကိုကြာသာပြည်တွင်ညတုန်းကဖုန်းဆက်သွယ်ပြောခဲ့တယ်လို့ဣရတ်ဝန်ကြီးချုပ်ယုံကပြောပါတယ်။IS တွေးကြွားတွေပြန်လဲဥမော်လာမာကိုတားဆီးကာဝယ်နေတဲ့ Iraq တပ်တွေကိုအကူအညီပေးဖို့အတွက် Iraq နိုင်ငံတော်မှ American တပ်ဖွဲ့ဝင်9200လောက်ဖြန့်ချထားပါတယ်။ Jihad စစ်ပွဲဆင်နွှဲနေသူတွေကိုနှိမ်နင်းတဲ့နေရာမှာကူညီဖို့ Iraq အစိုးရက American ဦးဆောင်တဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေကို2014ခုနှစ်ကဖိတ်ခေါ်ခဲ့တာပါ။အစိုးရအချင်းချင်းသဘောတူပြီးအဲ့ဒီလိုနိုင်ငံသားတပ်တွေဖြန့်ချထားတဲ့ကိစ္စအပေါ် Iraq လွှတ်တော်မှဘယ်တော့မှအတည်ပြုချက်မယူခဲ့ပါဘူး။ဒါပေမဲ့တနင်္ဂနွေနေ့ကတော့ဣရတ်လွှတ်တော်ကနိုင်ငံသားတပ်တွေအလုံးပြန်ရုပ်သိမ်းရေးကိုမဲခွဲအတည်ပြုခဲ့တာပါ။အဲ့နောက်အမေရိကန်တပ်တွေဣရတ်နိုင်ငံထဲကထွက်ဖို့ပြင်ဆင်နေတဲ့အကြောင်းဣရတ်မှာရှိတဲ့အမေရိကန်တပ်မှုကြီးတွေကတခြားနိုင်ငံတပ်မှုကြီးတွေစီကိုစာရေးသားပေးပို့ခဲ့ပါတယ်။ဒီစာဟာမှားယွင်းပို့ခဲ့တာဖြစ်တယ်လို့ပန်တဂန်စစ်ဌာနချုပ်ကနောက်ပိုင်းမှာပြောပေမဲ့ဘာသာပြန်စာသားနဲ့လက်မှတ်ထိုးထားတဲ့စာကိုသူ့ရဲ့ရုံးကလည်းလက်ခံရရှိတယ်လို့ဝန်ကြီးချုပ်အဗဒဲလ်မာဂဒီကပြောပြီးတော့ရှင်းလင်းဖို့တောင်းဆိုထားပါတယ်။နိုင်ငံသားတပ်တွေရုတ်သိမ်းဖို့ဣရတ်လွှတ်တော်ရဲ့အတည်ပြုချက်အပေါ်ဥပဒေကြောင်းအရခိုင်လုံတဲ့ရှင်းပြချက်ပေးဖို့အတွက်အမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်တွေဘက်ကလည်းတောင်းဆိုထားကြပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံရှီချင်းဖျင်ရရှီသတင်းပတ်နောက်မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုလိုက်ပါတယ်။သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရနိုင်ငံတော်ခီးစဉ်ဖြင့်ရှီသတင်းပတ်တောက်ချာတဲ့စနေနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောဝင်ရသူဟွာချွန်ယွန်းကိုကူကပ်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံ Facebook စာမျက်နှာမှာဖော်ပြထားတာပါ။ဒါဆိုရင်2020နှစ်တည်းမှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်သလိုမြန်မာနိုင်ငံကို19နှစ်အတွင်းပထမဆုံးတရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒီဒုတိယနိုင်ငံခြားရေးဝန်ကြီးလူချောင်းဝေးကတော့တရုတ်သမ္မတရဲ့ခီးစဉ်ဟာနှစ်နိုင်ငံခြားဆက်ဆံရေးမှာခက်တဲ့တစ်ခက်ကိုအစပြုနိုင်မှာဖြစ်ကြောင်းပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့လည်းအစိုးရပဲစင်ဝါသတင်းကဖော်ပြထားတာပါခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်မြန်မာခေါင်းဆောင်နေနဲ့တွေ့ဆုံမှာဖြစ်သလို နှစ်နိုင်ငံပူးပေါင်းဆောင်ရည်သဘောတူညီချက်လက်မှတ်ရေးထိုးတဲ့အခမ်းအနားတွေကိုတက်ရောက်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ဒီဆိုရအဘော Global Times သတင်းစာကလည်း2020ပြည်နှစ်ရာတရုတ်နိုင်ငံမှာတရမဆက်ဆံရေးထူထောင်တဲ့အနည်း90ပြည့်ဖြစ်တဲ့အတွက်တရုတ်ကဲကတ်တွေစီးပွားရေးလုပ်ငန်းရှင်တွေကအခုခီးစဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတာဝန်ရှိသူတွေကတော့ဒီအထမရရဲ့ခီးစဉ်အတွင်းနိုင်ငံခြားဖွံ့ဖြိုးရေးဆိုင်ရာနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့အကြောင်းလည်းပြောဆိုထားကြပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံမှုအတွင်းမှာရခိုင်ပြည်နယ်အရေးကိစ္စအပအဝေးနိုင်ငံတကာရေးရာတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးနှစ်ယောက်ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကသတင်းတောက်တွေကိုခုလိုပြောကြားခဲ့တာပါ။
Kita juga membahas situasi di kawasan dan internasional, antara lain situasi di Timur Tengah, Laut Cina Selatan, Rakhine State dan situasi
di Korea. Data rinnya negara-negara kisah rigu suri geja bade, achi elewai di tamah pini le achi ini, tang jiu bin le kisah, jakan bine kisah ne, miya Korea negara achi ini rigu suri nubi bade.အရှေ့လေပိုင်းမှာအခြေအနေတွေပိုဆိုးမလာအောင်တက်ဆိုင်သူအားလုံးထိန်းသိမ်းသိမ်းလုပ်ကြဖို့အင်ဒိုနီးရှားရောဂျပန်ကပါမျှော်လင့်ပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကပြောသွားတာပါ။ရခိုင်ပြည်နယ်တည်ငြိမ်ရင်းနယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပံ့ပိုးကူညီပေးနေတဲ့နိုင်ငံတွေထဲမှာဂျပန်နဲ့အင်ဒိုနီးရှားလည်းပါဝင်နေတာပါ။တောင်တရုတ်ပင်လယ်ထဲကတရုတ်နဲ့အင်ဒိုနီးရှားကြားရေနံနိမိတ်အငင်းပွားနေတဲ့နေရာမှာကျွန်းတွေမှာဒီဂျပန်ကငါးဖမ်းလုပ်ငန်းနဲ့စွန့်ရင်လုပ်ငန်းတွေရင်းနှီးမြှုပ်နှံဖို့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးခီးစဉ်အတွင်မှာအင်ဒိုနီးရှားကတိုက်တွန်းခဲ့ပါတယ်ဝင်ကြီးတိုရှီမစ်ဆူမိုတေဂီနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ဒီကနေ့အစောပိုင်းကတွေ့ဆုံခြင်းအတွင်မှာနာတူနာကျွန်းစုတွေမှာဂျပန်ရင်းနှီးမြှုပ်နှံဖို့အတွက်သမ္မတဝီဒိုဒိုကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်
ကမ္ဘာကြီးဒေါ်လာ 2.85 ဘီလီယံလောက်တန်ဖိုးရှိတဲ့အမေရိကန်ပြည်ထောင်စုကနောက်ဆုံးပေါ် F-35 ချစ်တိုက်လေယာဉ်12စင်းကိုစင်ကာပူနိုင်ငံကိုရောင်းချဖို့အမေရိကန်ကအတည်ပြုလိုက်တဲ့အကြောင်းဒီကနေ့ပဲတာဝန်ရှိသူတယောက်ကအတည်ပြုပါတယ်။ခင်မီတိုက်လေယာဉ်၄စင်းကနေ12စင်းထိဝယ်ယူဖို့စီစဉ်နေတဲ့အကြောင်းစင်ကာပူနိုင်ငံကမိနစ်တုန်းကပဲကြေညာထားတာပါ။ချစ်တိုက်လေယာဉ်တွေရောင်းချဖို့အမေရိကန်နိုင်ငံရဲ့ဌာနကအတည်ပြုခဲ့ပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ကအတည်ပြုချက်ရဖို့စောင့်ဆိုင်းနေတဲ့အကြောင်းအမေရိကန်ကာဝေးဌာနလူညွှန်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှု agency DSCA ကပြောဆိုထားတာပါ။အာရှပစိဖိတ်ဒေသမှာစင်ကာပူနိုင်ငံဟာမဟာဗျူဟာကျတဲ့မိတ်ဆွေနိုင်ငံတစ်ခုဖြစ်သလိုလူညွှန်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာအခေယာကျတဲ့မိတ်ဖက်လက်ဖြစ်နိုင်ငံရေးတည်ငြိမ်မှုတွေစီးပွားရေးဖွံ့ဖြိုးမှုတွေမှာအရေးကြီးတဲ့အင်အားစုတွေဖြစ်တယ်လို့နိုင်ငံလူညွှန်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှု agency ကပြောဆိုထားပါတယ်။တယ်လီရင်နေရောင်းချမဲ့အစီအစဉ်ကြောင့်ဒေသတွင်းမှာချီရန်စီအချင်းတို့ရှာအပြောင်းလဲမဖြစ်နိုင်တဲ့အကြောင်းလည်းပြောဆိုထားတာပါစင်ကူစစ်တပ်မှလက်ရှိသုံးနေတဲ့ F-16 တိုက်လေယာဉ်တွေဟာခက်မမီတော့တာကြောင့်အစားထိုးဖို့နှစ်တော်ကြာခဲ့ကပြင်ဆင်နေတဲ့စင်ကူနိုင်ငံကအခုနောက်ဆုံးအမေရိကန်လို F-35 တိုက်လေယာဉ်တွေကိုဝယ်ယူဖို့ဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ
်တောက်ကြနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါအခုသတင်းလွှာတွေထဲမှာတော့အရင်ဆုံးချင်းပြည်နယ်ပလဝမြို့နယ်မှာညမထွက်ရအမိန်ပြတ်တန်းတိုးတဲ့အကြောင်းပြောပြမှာပါချင်းပြည်နယ်ပလဝမြို့နယ်မှာလုံခြုံရေးအခြေအနေအရညမထွက်ရအမိန်ပုံမှန်144ကိုဇန်နဝါရီလ9ရက်နေ့ကစပြီးတော့တက်တန်းနှစ်လထပ်တိုးလိုက်ပါတယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးမြင်းမြုပ်မိုင်းနှိမ့်မိတာဖမ်းဆီးခံရတာလို့ဒုက္ခမျိုးစုံကိုဒေသခံတွေရင်ဆိုင်နေရတယ်လို့စစ်ရှောင်းတွေလည်းတိုးလာနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလက်ဝဒေသရဲ့လုံခြုံရေးအခြေအနေလိုအပ်ချက်အရညမထွက်ရမိတ်ကိုထုတ်ပြန်တာလို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ
်ဒေသရဲ့အခြေအနေလိုအပ်ချက်အရတည်တံ့ပူတော့ပေါ့နော်ချင်းပြည်တို့မကောင်းလို့ထုတ်တာပေါ့နော
်ပလက်ဝမြို့နယ်တွင်းရှိလမ်းမကြီးတွေအများပြည်သူသွားလာရလမ်းလမ်းတွယ်လမ်းကြားအများပြည်သူနဲ့သက်ဆိုင်တဲ့အဆောက်အုံနေရာတွေမှာစူပူလှုပ်ဆော်လို့တဲ့ရွယ်ချက်နဲ့ဖြစ်စေပြည်မှုတစုံတရာကျူးလွန်တဲ့ရွယ်ချက်နဲ့ဖြစ်စေလူငါးဦးသို့မဟုတ်ငါးဦးသက်ပို၍ဖြစ်စေစုဝေးချင်းစီတန်းလှည့်လည်ချင်းဟိအော်ကျွေးကြော်ချင်းလှုပ်ဆော်ချင်းရုံရင်းဆန်ခပြုလုပ်ချင်းတို့ကိုလည်းမပြုလုပ်ဖို့အမိတ်ဆာမှာဖော်ပြထားပါတယ်။အဆိုပါထုတ်ပြန်ချက်ကိုဖောက်ပြက်ကျူးလွန်ရင်ဒီဇဲဥပဒေအရရေးယူသွားမယ်လို့ပလဲဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်လက်မှတ်နဲ့ထုတ်ပြန်ထားတာဖြစ်ပါတယ်။ညမထွက်ရမိတ်ထုတ်ပြန်တာကြောင့်အခက်အခဲတွေရှိနေတယ်လို့ပလဲဝမြို့ခံဦးသိန်းဦးကပြောပါတယ
်။ညမထွက်ရဆိုလို့ရှိရင်နိုင်ရို့တင်းသွားမျိုးမှာတို့နိုင်ရို့တို့ပါညာကြအဲ့ဒါမျိုးကြီးချတော်တော်လေးကိုဖက်ဖြစ်ကြတာပေါ့။ပလဲဝမြို့မှာတော့လူစုရေးရတော့ဒီတက်ပေါင်းပြီးတော့ပြင်းနေတာလို့ပါလို့ထိတာဆိုလို့ရှင်က
ပလောဝမြို့နယ်အတွင်းမှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံရွာသားတွေမိုင်းနှမိတာဘယ်သူဖမ်းထွားမှမသိပဲဖမ်းဆီးခံရတာတွေနဲ့လုံခြုံရေးလုံးဝမရှိပဲဖြစ်နေတယ်လို့ချင်းလူအခွေရေးဖွဲ့ရဲ့သတိတာကိုတေးရာကပြောပါတယ်
ဒီလက်အတွင်းမှာကအခဏရက်နဲ့ပေါ့နော်မျိုးသမီးတယောက်သုံးပါနေတယ်မဟုတ်ဘူးလားမိုင်းနှမိကြတော့အဲ့ဒီမျိုးသမီးကလူဝမရှိလို့ပြောရမယ်ခုစစ်တေချီဖို့ကြတယ်နော်အဲ့ဒါကိုရှိတယ်ဒီလိုလူတယောက်ဆက်မှန်ကြောက်နေတယ်အဲ့ဒီလက်ခဏရဲ့မှာပဲအဲ့ကြောက်တာလည်းအဲ့ဒီစီဖလောင်းရမာတာဝန်ကတော့ကြောင်းပြပြီးပေါ့နော်အဲ့ဒါသူကပလေးဝါမှာဒီတဝန်ချတဲ့နေရာမှာတွားတဲ့ချိန်မှာသူကကြောက်ဆုံးတာဖြစ်တယ်ဒါအထွေအထွေတဲ့ဆင်းရဲဖြစ်ဖြစ်ကြတာမသိရဖြစ်ပြီးပေါ့နော်ပုံချူရင်းကလုံးဝမရှိဘူးချုပ်လို့ရပြီလေအဲ့ဒါနဲ့သူကိုအင်းချောက်တာဒီရှိတယ်လားလေပေါ့နော်သူကကြောက်ကြတာပေါ့တစ်ဖက်လည်းသူတို့ခါအားကြတဲ့သူတို့တိုက်ဤခါထန်းခိုင်းမှာကျေးဇူးလမ်းကြားပြီးခေါ်ဆောင်တာရှိတယ်
ပြီးကြတဲ့နိုဝင်ဘာလ3ရက်နေ့ကလည်းပလောဝမြို့နယ်မြို့ရဆုတော်ကိုယ်စားလှယ်ဦးဝေတင်းကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားရမှာဒီကနေ့အထိပြန်လည်လွတ်မြောက်တာမရှိသေးပါဘူးချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်တွင်2015ခုနှစ်မတ်လကစပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့စတင်လှုပ်ရှားလာတာဖြစ်ပြီးအခုအချိန်ထိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတာကြောင့်ပလောဝမြို့နယ်ထဲမှာရှိတဲ့တေရခန့်သဝက်နီးပါးဟာတိုက်ပွဲရှောင်တွေဖြစ်နေတယ်လို့ပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကပြောပါတယ်
ဒီနေ့မှာအနေဆုံးတဝက်နီးပါးကတော့ဒုက္ခတွေလည်းတိုက်ပွဲဆောင်ဖြစ်နေတာပါပဲ
ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား4000ခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းချင်းပြည်နယ်အစိုးရဖွဲ့ကပြောပါတယ်နေမြေလုံးချုံရေးရညနေ6နာရီကနေနနက်6နာရီတွင်ညမထွက်ရမိတ်ကိုပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးအဆိုပါထုတ်ပြန်ချက်ဟာ2020ခုနှစ်သလပိုင်း9ရက်နေ့ထိလို့သတ်မှတ်ထားပေမဲ့လည်းလုံချုံရေးရနှစ်လထပ်မံသိုးလိုက်တာလည်းဖြစ်ပါတယ်ပလောဝမြို့နယ်တွင်ညမထွက်ရမိတ်ကြောင့်ခရီးရန်တို့ရဲ့ခရစ်စမတ်ပွဲနဲ့နှစ်သိက္ကူပွဲတွေကိုလည်းရခင်နှစ်ကလိုစီကားစွာမကျင်းပနိုင်ခဲ့ပါဘူး
ချင်းပြည်နယ်ပလောဝမြို့နယ်မှာညမထွက်ရအမိန်သက်တမ်းတိုးလိုက်တဲ့အကြောင်းနိုင်ကိုရင်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေဘက်ကလည်းကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်အမ်းမြို့နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA ကြားကတိုက်ပွဲတွေကြောင့်အမ်းမြို့နယ်အတွင်းကအရှိုးချင်းတိုင်းရင်းသားတွေဟာမကွေးတိုင်းကမင်းထုံငဖဲနဲ့တရက်စားတဲ့မြို့နယ်တွေနဲ့အမ်းမြို့နယ်ပေါ်မှာတင်ဆောင်နေကြရပါတယ်။မကွေးတိုင်းဒေသကြီးကအရှိုးချင်းလူငယ်အဖွဲ့ကတော့လောလောဆယ်တင်ဆောင်လာသူ100ကျော်စီရင်ရထားပြီးနောက်ထပ်တင်ဆောင်လာမဲ့သူတွေလည်းရှိနေတယ်လို့ပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်အမျိုးနယ်အတွင်းမှာပြီးခဲ့တဲ့အပတ်တွေထဲကစီးတင်းမမှုတွေရှိခဲ့တာနဲ့ပြီးခဲ့တဲ့ရက်ကတိုက်ပွဲပြင်းထန်ခဲ့တာကြောင့်အနီးအနားကျေးရွာကဒေသခံအရှိုးချင်းလူမျိုးတွေဟာအမျိုးဘော်ကိုတင်းရှောင်ခဲ့တယ်လို့တချို့တွေကတော့မကွေးတိုင်းဘက်ကိုထွက်ပြေးတင်းရှောင်နေကြတာဖြစ်ပါတယ်လလောဆယ်အမျိုးနယ်မဲလမောင်းကျေးရွာကနေမကွေးတိုင်းမင်းတို့မျိုးနယ်ကိုတင်းရှောင်လာသူတဦးကလက်ရှိသူတို့အခြေအနေကိုအခုလိုပြောပါတယ်
အခုကျွန်တော်တို့ဖွဲ့ရတယ်မှာမင်းတုံမျိုးနယ်ထဲမှာခုံတိန်ကြီးပါဆိုတာအမှကျွန်တော်ရောက်နေအခုရောက်နေတာကျွန်တော်ငွေ1500 1020ကျော်လာဖို့စီစဉ်ရှိတယ်လေဒါကျွန်တော်တို့ကဒီမှာခီးဟိုအခက်အခဲရှိတယ်တချို့မှတ်ပုံနေမရှိဘူးတချို့ကျတော့လည်း1000စီရင်မရှိဘူးအဲအကြောင်းမို့အခက်အခဲလည်းအများကြီးရှိနေတော့ညတော်ကလည်းညတော်တက်ွက်ရှိနေလေရောမှာအမျိုးနယ်မဲလက်မောင်ကြီးကဝန်းကျင်တွေဖြစ်နေပါတယ်ဟုတ်မင်းတုံမျိုးနယ်အဲ့ဒါဟုတ်ကကျွန်တော်တို့ကမဲလက်မောင်ကအဖွဲ့ရဲ့ဒီကအပဲသွားတယ်ဟိုကျွန်တော်ယောနီနာချင်းနေရာလဲအမှုတေယောနဲ့တူရဆက်သွားတဲ့နေရာချင်းတော့မတူဘူးနောက်ကိုနီးစားနီးစားအဆက်တော်ရှိတဲ့နေရာတွေကိုသွားကြတာပဲလေ
တိုက်ပွဲဖြစ်ပွားရအနည်းရှိကြေးရွာတွေကအရှိုချင်းလူမျိုးတွေဟာမကွေးတိုင်းမင်းတုံးမျိုးနယ်အပြင်ငဖဲမျိုးနယ်နဲ့တရဲမျိုးနယ်တွေကိုပါတိတ်ဆောင်လာတာရှိနေပါတယ်မကွေးတိုင်းဒေသကြီးကအရှိုချင်းလူငယ်အဖွဲ့ခေါင်းဆောင်စလိုင်းယိုးမောင်ကလက်ရှိတိတ်ဆောင်လာသူ100ကျော်ရဲ့စီးရင်ကိုရရှိထားကြောင်းအခုလိုပြောပါတယ်
ဒီကရတပါလောက်ကကျွန်တော်တို့ဘက်ကို100ကျော်တော့ရောက်ပြီကျွန်တော်တို့ကစစ်ပြီးတော့မထောင်ဟိုရွာမှာ100ရောက်ဒီရွာမှာ100ရောက်အဲ့လိုမျိုးထားတဲ့လူတွေရှိတယ်တချို့ကတော့ကိုအစီစဉ်ကသူဟိုဟာကိုဒီတော့မကွေးတိုင်းဘက်မှာရှိတဲ့အမျိုးရွာတွေမှာနေတဲ့လူတွေပဲရှိတယ်ငဖဲမြို့နယ်ထဲမှာလည်းရောက်တယ်မင်းတုံးမှာလည်းဟိုဟာ100ရောက်15ရောက်လောက်ရောက်တယ်အဲ့ဒီတရက်ဖျားကြောင်းမှာလည်းကျွန်တော်တို့ပို့ပေးရရှိတယ်အမှရှိတဲ့စစ်ပေးဒုက္ခတွေထားတဲ့နေရာမှာသင်္ကတိနေရင်မှုရုံးမှာသူတို့ကတော့လုံမှန်လို့ပြောတယ်လုံပြီးတာနဲ့သူတို့ဒီဘက်မကွေးဘက်ကိုကျောင်းမဲ့လူတွေသင်ပုတ်ပြနေတယ်ကျွန်တော်ဖုံးဆက်ကြတယ
်မကွေးတိုင်းဒေသကြီးအတွင်းရောက်ရှိလာသူတွေကိုတော့လူမှုအသင်းဖွဲ့တွေကကူညီထားကြောင်းဆက်ပြောပါတယ
်တိုးရတော့အခုသူတို့ဘာမကူညီသေးဘူးကျွန်တော်တို့လောလောဆယ်သင်္ကတိနေရင်မှုဖွဲ့တွေ ့လူတိုင်းတည်းမှာရှိတဲ့ဟိုအရပ်ဖက်ပေါ်စီတွေပလိုက်တာပေါ်စီတွေသင်္ကေတအဲ့လိုမျိုးပဲပြည်တာတွေရှိတယ်အဲ့တော့ဒီအစိတ်တော့ပြင်ပြီးတော့မလို့အဆိုးတယ်သူတို့ဟိုဘက်မှာလူချင်းပြစ်ကြက်လာရင်တော့လူတွေများလာရင်တော့ကျွန်တော်တို့လည်းဒီဟိုမကွေးတိုင်းကဆင်းရဝင်ကြီးရှိတယ်ဆိုဆင်းရဝင်ကြီးလည်းကျွန်တော်တို့စောင်းကြတော့ပြီးသွားပြီ3-4ခါလောက်လေကျွန်တော်တို့လည်းစောင်းနေ
အမ်းမျိုးပေါ်မှာတော့စစ်ရှောင်းအရှိုးချင်းလူမျိုး300နီးပါးလောက်ရောက်ရှိနေကြောင်းနဲ့သူတို့ကိုအမ်းမျိုးမှာပဲဆက်လက်နေထိုင်နိုင်ဖို့စီစဉ်နေကြောင်းအမ်းမျိုးကစစ်ရှောင်းတွေကိုကူညီနေသူကပြောပါတယ်မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကချင်းရဲရဝင်ကြီးကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးဒီလ9ရက်နေ့ကတော့ရခိုင်ပြည်နယ်အမ်းမြို့နယ်မဲလမောင်းကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေဟာညာဘက်အထိလည်းဆက်လက်ဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတမ်ဘရော်နယ်အေအေအကြတိုက်ပွဲတွေဟာနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးစစ်ရှောင်ပြည်သူတသိန်းကျော်လောက်ဟာနေရက်စွန့်ခွာတင်းရှောင်နေကြရပါတယ်
ဗရာရှင်များရှင်တရုတ်သမ္မတရှီကျင်းပင်မကြာခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရုတ်ဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါကမ္ဘာမှာတနည်းတခြားဩစာအရှိန်ဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲဆက်ဆံရေးမှာသိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲနိုင်ကြပါရစေ။အခုမူရစ်စိတ်ကြွစေးတွေနှိမ်နင်းနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ထိုင်းဆိုရရဲ့ထိရောက်တဲ့နှိမ်နှင်းမှုကြောင့်အင်းကြီးချင်းမြန်မာနိုင်ငံဘက်ကစိတ်ကြွစေးတွေဝင်နေတာရော့ကျသွားတယ်လို့ထိုင်းမှုရဲ့နှိမ်နှင်းရေးဘူရိုရဲ့2019ခုနှစ်ချုပ်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့မြန်မာနိုင်ငံဘက်မှာတော့မှုရဲ့စိတ်ကြွစေးတွေကိုတိကျမနှိမ်နှင်းနိုင်သေးတဲ့အကြောင်းထိုင်းမြန်မာနှစ်နိုင်ငံရဲ့မှုရဲ့စေဝါတိုက်ဖြတ်မှုဆိုင်ရာလေလာဆောင်ကြည့်နေသူတွေကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်။
2019ခုနှစ်ထဲမှာထိုင်းနိုင်ငံမှာမူရစေဝါနှိမ်နှင်းမှုကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တယ်လို့ထိုင်းဒုတိယရဲချုပ်ချလန်ကီရဲ့စီဝရခန်ကထိုင်းမူရနှိမ်နှင်းဘူရိုရဲ့2019ခုနှစ်နှစ်ချုပ်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။ထိုင်းဘက်ကစက်တိုက်ဖမ်းဆီးနေတဲ့အတွက်2020နှစ်စမှာစိတ်ကြွစေးတွေဝင်ရောက်လာမှုနည်းလာပြီဖြစ်တဲ့အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒါအပြင်ပြီးခဲ့တဲ့တစ်နှစ်အတွင်းစိတ်ကြွစေးပြအရေးအတွက်912တန်ဖမ်းဆီးရမိခဲ့ကြောင်းနဲ့ ICE မူရစေဝါ15တန်နဲ့တခြားမူရစေဝါဖမ်းမိတာတွေကတန်ဖိုးအဖြစ်ဗတ်ငွေတန်ပေါင်း6000လောက်ရှိပြီးမူရမှောက်ကိုသမားတွေရဲ့ပိုင်ဆိုင်မှုဗတ်တန်ပေါင်း3000လောက်ကိုလည်းနိုင်ငံပိုင်အဖြစ်သိမ်းယူနိုင်ခဲ့ကြောင်းထိုင်းဒုတိယရဲချုပ်ချလန်ကီရဲ့စီဝရခန်ကပြောဆိုသွားတာပါ။ထိုင်းဆိုရကထိုင်းမြန်မာနယ်စပ်တစ်လျှောက်မှာမူရနေနှင်းရေးတွေကိုတိုးမြင့်လှုပ်ဆောင်နေတဲ့အတွက်2020နှစ်စမှာမြန်မာနယ်စပ်ဘက်ကနေအစုလိုက်အပြုံလိုက်တယ်ဆောင်လာတာတွေမတွေ့ရတော့ဘဲနှစ်နိုင်ငံနယ်စပ်မှာနေထိုင်နေကြတဲ့တောင်ပေါ်တိုင်းရင်းသားတွေကိုတုံးပြီးတနိုင်တပိုင်းတယ်ဆောင်လာတာမျိုးတွေလောက်ပဲတွေ့လာရတယ်ဆိုပြီးထိုင်းရနာပိုင်တွေကပြောပါတယ်။မကြသေးခင်ကထိုင်းမြန်မာနယ်စပ်ချင်းလိုက်ထရိုင်ထဲမှာတနိုင်တပိုင်းမူရစေဝါတယ်လာသူတွေကိုတွေ့ရပေမဲ့ထိုင်းစစ်တပ်နဲ့တွေ့တဲ့အခါမှာစိတ်ကြွစေးအထုပ်တွေကိုပစ်ထားပြီးထွက်ပြေးသွားကြတယ်လို့လည်းပြောပါတယ်။ထိုင်းမြန်မာနယ်စပ်ဒေသအတွင်းမူရစေဝါတက်ဖြစ်ရေးအခြေအနေတွေကိုလေ့လာနေတဲ့ရှမ်းသတင်းစင်ရဲ့အယ်ဒီတာဦးဆိုင်မင်းကတော့မြန်မာနိုင်ငံဘက်မှာမူရစေဝါနှိမ်နှင်းရေးကိုထိထိရောက်ရောက်မလုပ်နိုင်သေးဘူးလို့ပြောပါတယ်
။ထိုင်းဘက်မှာလည်းဒီအမှန်တကယ်ကတော့ကျွန်တော်တို့တိုင်းပြည်ထဲစာလို့ရှိရင်တော့အများကြီးကိုထိုင်းဘက်ကတော်တော်လေးကိုတိုက်ခိုက်တယ်တော်တော်လေးကိုဒီလူငယ်တွေကြားထဲမှာတော်တော်လေးကိုအဲ
ဒီမွေးရေးစေဝါနဲ့ပတ်သက်တဲ့ဟာတွေတော်တော်လေးကိုတိုက်ခတ်တာပေါ့နော်မွေးရေးစေဝါတိုက်ခတ်တဲ့နေရာမှာတော့ဒီအမိနဲ့ကျွန်တော်တိုင်းပြည်နဲ့တော့တခြားစီပဲဇန်နဝါရီလ9ရက်နေ့ကလည်းမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတဲကိုစိတ်ကြွစေတွေတည်ဆောင်လာတဲ့ထိုင်းတောင်ပေါ်တိုင်းရင်းသားနှစ်ဦးကိုထပ်ပြီးဖမ်းမိခဲ့တာပါထိုင်းအစိုးရဟာထိုင်းမြန်မာနယ်စပ်ချင်းတိုင်းခရိုင်ကိ nene nanya ye party wini apawin sanwe ni du aalong wo phan si ge bi turo ye pain sai mu ri go ba tain si ge da phit par de shin
မအေးမှာပြောပြသွားတာပါရှင်အခုအိနီချင်းတရုတ်နိုင်ငံမှာတွေ့ရတဲ့အဆုတ်ရောင်ယောဂသည်တစ်မျိုးအကြောင်းကျန်းမာရေးသတင်းလွှာတစ်ပုဒ်ထုတ်လွှင့်ပေးပါဦးမယ်တရုတ်နိုင်ငံဝူဟန်မြို့မှာစပြီးတော့တွေ့ခဲ့ရတဲ့နမိုနီယာအဆုတ်ရောင်ယောဂဟာဗိုင်းရပ်စ်အသစ်တစ်မျိုးကြောင့်ဖြစ်နိုင်ခြေရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကနဦးသုံးသပ်ထားပါတယ်ဒါဟာနမိုနီယာသာဖြစ်တဲ့အတွက်မြန်မာနိုင်ငံမှာနမိုနီယာယောဂကာကွယ်ရေးလုပ်ငန်းစဉ်တွေအတိုင်းဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကပြောပါတယ်အပြည့်အစုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ပြည်ခဲ့တဲ့ဒီဇင်ဘာလ31ရက်နေ့ကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့နမိုနီယာအဆုတ်ရောင်ယောဂဟာ Novel Coronavirus လို့ခေါ်တဲ့ virus ပိုသစ်တစ်မျိုးကြောင့်ဖြစ်ပွားနိုင်ခြေရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသူတို့ရဲ့ကနဦးသုံးသပ်ချက်ကိုမနေ့ကထုတ်ပြန်ခဲ့ပါတယ်။အစပိုင်းမှာဒီယောဂကိုအမျိုးအမည်မသတ်မှတ်နိုင်သေးပေမဲ့ SARS နဲ့ MERS တို့အသက်ရှူလမ်းကြောင်းဆိုင်ရာယောဂကိုဖြစ်ပွားစေတဲ့ virus အနွယ်ဝင်ပိုးတွေကြောင့်ဖြစ်တယ်လို့လည်းမနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာ2002ခုနှစ်တုန်းက SARS လို့ခေါ်တဲ့ကူးစက်မြန်ပြင်းထန်အဆုတ်ရောင်ယောဂဖြစ်ခဲ့ပြီးအာရှတိုက်အထိပြန့်နှံ့ခဲ့တာကြောင့်တစ်နှစ်အတွင်းမှာယောဂကူးစက်ခံရသူ 8,000 ကျော်တဲက 1,000 နီးပါးသေဆုံးခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။အခုဖြစ်နေတဲ့နမိုနီယာကတော့သူတို့နဲ့မျိုးနွယ်တူပေမဲ့ဒီအမျိုးအစားတွေမဟုတ်ဘူးလို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကိုရိုနာမျိုးနွယ်မှာစားရှိတယ်မားရှိတယ်ပေါ့နော်မျိုးနွယ်ဆိုပေမဲ့အခုကဒီကဒီနှစ်ခုကတော့မဟုတ်ဘူးဆိုတာအထွေလက်ပြီးသားညီမလေးခုလက်ရှိတော့ WHO ဆိုရင် statement ရဒါကနမိုနီယာပဲ
ဒါကြောင့်နမိုနီယာယောဂဆိုင်ရာကာကွယ်ရေးတွေလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာလေဆိပ်တွေမှာတရုတ်နိုင်ငံဝူဟန်ကနေရောက်ရှိလာတဲ့ခရီးသည်တွေကိုဖျားတာ၊ချောက်ဆိုးတာနဲ့အသက်ရှူကျတဲ့တုတ်ကွေးဆက်တဲ့ယောဂလက္ခဏာတွေဖြစ်ပွားနေရင်လေဆိပ်ကျန်းမာရေးဌာနနဲ့နှီးစက်ရာကျန်းမာရေးဌာနတွေမှာကုသရေးလုပ်ငန်းတွေကိုဆောင်ရွက်ထားတယ်လို့လည်းဒေါက်တာခေခင်ကြီးကပြောပါတယ်
။အမားတို့ကစခင်လုပ်တဲ့အခါကျတော့ဝန်းလာတဲ့ခရီးသည်တွေကစခင်လုပ်တာမဟုတ်ဘူး။ဒီပစ္စည်းလေဆိပ်ရန်ကုန်မန္တလေးဝင်းနာသမြဒီအတိုင်းကိုပို့ပြီးလုပ်တယ်။ဒါမှမဟုတ်တရုတ်နိုင်ငံဝူဟန်ကနေတိုက်ရိုက်လာတဲ့ခရီးသည်တွေဆိုရင်ပို့ပြီးအသေးလေးနဲ့ထားပြီးပို့လုပ်တာပေါ့နော်။ခုလက်ရှိဝင်နေတာဆရာဖြစ်စရာလူကနေနဲ့တရားမှမတွေ့ရှိသေးပါဘူးနော်။
ဝူဟန်မြို့မှာစတင်ခဲ့တဲ့နမိုနီယာယောဂနဲ့ပတ်သက်ပြီးအတိအကျသိရဖို့ကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့ဆောင်ရွက်နေဆဲဖြစ်ပြီးမြန်မာနိုင်ငံအနေနဲ့တော့နိုင်ငံတကာလေဆိပ်အပါအဝင်လက်ဆက်ကိဝါတွေမှာကြိုတင်ကာကွယ်ရေးလုပ်ငန်းစဉ်တွေကိုပြည့်စုံဆောင်ရွက်ထားပြီးအခုချိန်ထိယောဂဘုတ်တတရားရှိသူတဦးမှမတွေ့ရသေးကြောင်းကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ကျမတို့ VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပြနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခု2020ပြည့်နှစ် January 10ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုညပိုင်းနှာစင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကန္တာသုတဆုံးလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနှာစင်ကြရမှာက
မီးဒီအငယ်လေးကိုရှော့ချရမယ်။ပေါ့လို့ဆိုမီးမောင်းလို့ရှိရင်နေထဲမှာညဉ့်ညံ့စီအရာတွေအများကြီးရောက်တယ်။ဘုံကအစဥပမာအမိုက်ဖြစ်တာအစအမိုက်သိမ်းစဲဖို့
လေရုညဉ့်ညံ့မှုအရေးဖြစ်ရှင်းဖို့လိုတဲ့အကြောင်းတဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေအေဂျီနဲ့ဆက်သွယ်မိများချက်ကိုနှာစင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်ရှင်။အမျိုးသမီးသတင်းတောက်မတ်ဆိုးဆန်ထိုင်ဟာမြန်မာအမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းအလှလေးသူစားဆိုတဲ့နာမည်နဲ့မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးတင်ပြခဲ့သလိုမြန်မာအမျိုးသမီးသတင်းသမားများအဖွဲ့စတင်ထူထောင်ရမှာလည်းဦးဆောင်ပါဝင်ခဲ့ပါတယ်။ဒါကြောင့်လေသူဟာအမေရိကန်တန်ယုံက2019ခုနှစ်အတွက်ချီးမြှင့်တဲ့အပြောင်းလဲများအတွက်အမျိုးသမီးများစုကိုရရှိခဲ့ပါတယ်။သတင်းတောက်လုပ်ငန်းဟာလူမှုအကျိုးပြုလုပ်ငန်းတစ်ခုအဖြစ်ယုံကြည်တဲ့မတ်ဆိုးဆန်ထိုင်ကိုမှတ်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားခဲ့တာကိုဒီရင်ပတ်ရဲ့အမျိုးသမီးကန္တာမှာပြန်တဲ့ထုတ်လွှင့်ပေးလိုက်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal မလီကန်တယောင်းပါနေပြီးတော့ဒီမှာကိုပြရလိုက်တယ်လို့ကျွန်တော်လည်းတင်ချင်မှာဒီမှာအရင်အော်ဝန်သာဆရာတဲ့ခုံလင်းခုံကြီးရဲ့အမေနေကတော့ရှိရင်ဒီမှာတစ်ခါမှမပြောလို့ဖြစ်ပြီးကြည့်ရမယ်ဆိုရလဲမကြည့်ဘူးကျမကဟိုကျမလုပ်ချင်တဲ့အလုပ်တွေကိုကျမလုပ်ခဲ့တာဖြစ်တယ်ပေါ့နော်ဆိုတော့အဲ့လိုကြောင်းလေးနဲ့ပတ်သက်ပြီးတော့သူတို့ကကျမဖြစ်ပြလိုက်တဲ့အချိန်မှာအဲ့လိုကျမဝမ်းသာတယ်ဝမ်းသာကိုယ်ကြီးရဲ့ပြီးတော့ဒီကူကကျမတယောက်တည်းဟုတ်ပြီကျမနိုင်ငံမှာရှိတဲ့ဒီလူမျိုးပင်းထောက်တွေကိုသွားအားပေးစီတယ်ပေါ့နော်သူတို့ဟိုဘာသူကြီးပြီးတော့ပေးတယ်လို့ကျမကပြောပေါ့နော်ကျမနေကလို့ရှိရင်ကျမပင်းထောက်လုပ်တဲ့ကစိတ်ကြီးလေးတစ်ခုတောင်ပြည်တာပြည်တာမရှိဘူးအမေကကျမအရန်တော်နေလို့အရန်ထက်နေလို့ဒီလိုရတာမဟုတ်ဘူးဘောနော်ကျွန်မကအများကြီးအလုပ်လုပ်နေတဲ့ဒီဖြောက်တွေကညီမနိုင်ငံမှာအများကြီးရှိနေတော့မှာပဲ
အဲ့တော့ဒီလိုစုရပြီးရဲ့နောက်မှာရောဒီအလုပ်အပေါ်မှာကိုယ့်ရဲ့ခံစားချက်ဒီရှေ့လျှောက်ပေါ့နော်ကိုယ့်အတွက်ဘယ်လိုခွန်အားတွေဖြစ်စေပါလဲ
ဒီလိုအတိအကျကိုခံရခဲ့တယ်ပေါ့ကျွန်မရဲ့အလုပ်ကြီးရှိဖြစ်တဲ့ကျွန်မအများကြီးခွန်အားရတယ်နောက်ပြီးတော့ကျွန်မပို့ပြီးတော့လုပ်ရမယ်ဆိုရဲ့အချင်းလေးရှင်လာတယ်ပေါ့နော်နောက်ပြီးတော့ရှိချက်ပြတဲ့အများကြီးခံရရှိတယ်ပေါ့နော်ဒီကျွန်မအလုပ်ကလည်းပေါ့နော်ဒီလိုအကျိုးပြုတဲ့အလုပ်တစ်ခုလိုပဲကျမကနေနဲ့ချင်းချင်းဆက်ရခံလိုက်ခံနေရဆိုတော့နောက်တဲ့မြန်မာနိုင်ငံမှာရှိရတဲ့ဒီပြင်းထောက်ကြီးနောက်ပြင်းထောက်ကြီးလည်းကျမအနေနဲ့စိုက်တန်းရှင်လည်းပေါ့နော်ဒင်းတပုံတပုံဒင်းတပုံခါစီကဘာကြီးပြောင်းလဲနေတယ်ကျမတို့ဒင်းသမားတွေနဲ့ကလည်းကျမနောက်ရပ်တည်ရတာအရင်ခက်ခဲနေစီတာကျမကဒီတစ်ခါနဲ့ကျမတို့ချစ်ဆက်ပြီးတော့အလုပ်ကိုအများကြီးလုပ်ရလို့ဆိုတာနဲ့ကျမတိုက်တန်းရှင်လည
်းဒီအမျိုးသမီးသတင်းတောက်တယောက်အနေနဲ့ဒီသတင်းမီဒီယာအလုပ်ကိုလုပ်တဲ့အချိန်မှာခွဲခြားဆက်ဆံခံရတာမျိုးဒီအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်လုပ်ငန်းခွင်ထဲမှာအခက်အခဲကြုံရတာမျိုးဘာတွေများရှိပါလဲရှင
်။အမျိုးသမီးတင်းထောက်ယူနေတဲ့မြန်မာနိုင်ငံမှာဖြစ်ပြရလဲဖြစ်တယ်။အလုပ်လုပ်ရတာလဲဖြစ်တယ်။ဒီရဲ့အလုပ်ငန်းခွင်ထဲမှာလည်းခြားခြားမှုတွေရှိရပေါ့နော်။ကျမကလည်းရှိကျမလုပ်ရတဲ့တက်တန်းဆောင်မှာအဒီတာတစ်ခါမှမလုပ်ဘူး။ဘာလို့လဲကြောက်ရတာပေါ့နော်။ဘာလို့လဲဒီလိုဖြစ်နေလဲ။အချို့တိုက်တီမှာပေါ့နော်။ဒီမြန်မာတင်းထောက်တွေကအဒီတာလုပ်လို့မတင်တော့ဘူး။ဒီလေအဲ့လေသူကမရှိကြရရှိရပေါ့နော်ဆိုတော့အဲကျမစင်စင်လေးရလာတဲ့ချိန်မှာကျမကသူ့ရဖုန်ကန်းစီတာတဲ့အမိမိကိုအရင်ကြီးစင်ခဲ့တယ်ဒါပေမဲ့ကျမအဖေမိမိရခဲ့ပြီပေါ့နော်အဲ့ဒါကြောင့်အချို့ရဲ့အခက်အခဲတွေကကျမကိုတွန်းအားပေးတယ်ဘာလို့မရှိနိုင်ရမှာလဲဘာလို့မလုပ်နိုင်ရမှာလဲဆိုရင်ဟာတွန်းအားနဲ့ဖြစ်ဖြစ်ခဲ့ရတယ်လည်းရှိရပေါ့နော်ဆိုတော့ပြောမယ်ဆိုလို့ရှိရင်အများကြီးပဲလက်တော်မှာဆိုလို့ရှိရင်ကျမတင်ရရှိနေတဲ့ကတည်းကလူတွေသူတွေထောက်ရှုပ်ရဆိုလို့ရှိရင်ဒီလက်ကနေပြီးရောလိမ့်မဲ့ဆိုင်ရာဆောက်တော်မှုခံရတဲ့ဒီလိုရှိတဲ့ပြုတ်ပြီးပြင်ထောက်ရတဲ့ဒီလိုရှိခလေးအမိဖြစ်လို့လုပ်ငန်းရှင်တွေမှာပြောင်းလဲနေရတဲ့ဒီလိုရှိတဲ့ခ လေးရှိနေတဲ့အတွက်ကလေးကိုလည်းဝန်ခံနဲ့ခေါ်လာလို့မရတဲ့အတွက်အဲ့ဒီခက်ခဲတွေလည်းအများကြီးရှိနေတော့မှာပဲအရှင်ဘူးပေါ့နော
်ဆိုတော့ဒီလိုမျိုးအမျိုးသမီးတွေအတွက်ခက်ခဲရှိတဲ့အလုပ်မျိုးကိုကိုလုပ်တဲ့အပေါ်မှာကိုရမိသားစုရောအားပေးကြတာရှိသလားဘယ်လိုသဘောထားရှိကြလဲ
အဓိကပေါ့နော်ကျမကစစ်ကိမ်မှနေထိုင်နေကမန်တိုင်းဒီပြောက်ဖြစ်တဲ့အတွက်ကျမရဲ့အခက်ခဲကပြင်းထန်ခဲ့ပြီးရယ်ကျမရဲ့မိသားအတိုင်းဝိုင်းလေးစီမီးတွေကဒီပဒင်းထောက်ပါပေါ့နော်ကျမတည်းမသိလျော်ဘူးမလို့ကန်စီမီးပြီးတော့စမ်းမှုတွေအများကြီးရှိခဲ့ပေါ့နော်ဒါပေမဲ့ကျမရဲ့မိသားတွေကကျမလူကြီးလေးသိခဲ့တဲ့အတွက်ကျမအရှိစပြီးလောက်ကန်ခဲ့ရဖြစ်တယ်ဒါပေမဲ့ရန်ကုန်မှာရှိနေတဲ့လူငယ်တွေကကျမကအခက်ခဲအများကြီးပြေကြုံရရင်ရန်ကုန်မှာပြင်ဆင်ဆက်ပြီးလုပ်ခဲ့တဲ့ solution တွေရရောမသိခဲ့ဘူးနောက်ပြီးတော့ပါတာစားဒီမှာလည်းဆက်ဆင်းရှိခဲ့ပေါ့နော်အခက်ခဲအများကြီးရှိခဲ့တယ်သူတို့ကတော့ဒီပြင်ထောက်အလုပ်ကအမျိုးသမီးကမတင်တော်ဘူးဆိုတော့ဒီပုံမူးရှင်အတိုင်းဝိုင်းရှင်မျိုးအတိုင်းဝိုင်းကိုပြန်လှန်ပြီးတော့မှအပြောရဲ့အချိန်ကြီးရတော့အခက်ခဲအရှိဆုံးပါပဲ
ဒီလိုအခက်ခဲကြီးကြားကပဲအမျိုးသမီးတင်တော်အဖွဲ့ကိုလည်းဖွဲ့စည်းခဲ့တယ်လို့သိရပါတယ်ဘယ်လိုဖွဲ့စည်းဖြစ်ခဲ့တာပါလဲရှင
်ကျမက2000မှာပေါ့နော်ဒီအချိန်ကြီးပြင်ထောက်အလုပ်ကိုလုပ်ပိုင်ခဲ့တယ်အဲ့ဒီအချိန်ကြီးမှာတော့ကျမကရခိုင်မှာစတင်ရမှာနေခဲ့တယ်ကတော့ဒီအဲ့ဒါတည်းကြီးခဲ့ပြီးတော့ဒါပေမဲ့အချိန်ကြီးကလေးထောက်ချလာတဲ့အချိန်မှာဖာသာစကားဆက်ဆက်ပြီးလေ့ရှိခဲ့တယ်တော်လာကြီးတွေကလည်းမသိခင်နောက်ပိုင်းဒီနီးပြရခဲ့တယ်လည်းအများကြီးကြုံခဲ့ရတယ်ပေါ့နော်ပြီးတော့အဲ့တော့ဒီလိုပြောက်ခဲ့ပဲခံစားနေရတာလားပေါ့အဲ့ဒီစိတ်ကမှအရင်သိချင်တာရဲ့ခါတည်းရကျတော့စိတ်ကအရင်ကြတယ်ပေါ့နော်စိတ်ကထင်တာလည်းအများကြီးရခဲ့ပြီးတော့ဒီထောက်လို့ကိုဘာလို့လုပ်ကြလဲငါဒီထောက်မလုပ်တော့ဘူးဆိုတော့စဉ်းစားမိခဲ့တဲ့အချိန်လေးလည်းရှိတယ်ပေါ့နော်ပြီးတော့အဲ့ဒီမှာကျမတင်နေရှင်လေးအကုန်လုံးပေါ့နော်ကျွန်တော်မှာရှိတဲ့လူမျိုးပတင်းဟုတ်ဒီတော့ပြအောင်ကျမလိုက်နေပြည့်ရယ်ဒီနေ့ကြီးလေးလုပ်တယ်နင်းရမယ်သူတို့မှဘယ်လိုခွေးလေးရှိတယ်သူတို့ဘယ်လိုလေးဆောင်ရရလဲကျမကြည့်လိုက်ရတာကဒီလိုဆက်ဆဲလေးမှာကျမတယောက်တည်းမဟုတ်ဘူးအမျိုးသမီးပတင်းဟုတ်ဆိုတော့များဒီတော့ကျမတို့တော့များမှလည်းဆက်ဆဲလေးရှိရယ်ဆိုတော့နောက်တစ်ခုကျမထပ်ပြီးကြည့်လိုက်သူကအဲ့ဒီဟာဘယ်လိုကျော်လွားလဲဘယ်လိုကျော်လွားဆိုတဲ့ဟာကြတော့ကျမရဲ့စီနီယာကျတဲ့သူတွေကကျမမင်းမင်းပါပေါ့နော်ကျမမင်းမင်းမင်းနဲ့မှကျမလူစုပြင်းထောက်ပြီးအများကြီးနဲ့တွေ့လာတယ်။အဲ့ဒီအချိန်မှာပဲဒီအမျိုးသမီးစပင်းထောက်တွေရဲ့အဖွဲ့ကိုဖွဲ့စည်းဖို့တဲ့အမအင်ခိုင်အင်ဂျီနီယာနဲ့အကျမချစ်ချစ်ခဲ့တယ်။ကျမနိုင်ငံမှာဒီလိုမျိုးအမျိုးသမီးတွေရဲ့အဖွဲ့အစည်းမရှိဘူး။သူတို့လုံးလုံးပြင်းနေလို့ပြောတဲ့အချိန်မှာကျမကအဲ့ဒီအခြေကမှပါဝင်တဲ့သူအများကြီးခြေကမှတယောက်တော်တော်လေးများပါတယ်20 30လောက်ရှိတယ်။ဒီကအဲ့လိုမျိုးဆက်စီကြီးတဲ့တိုင်းမျိုးကျောင်းနဲ့မှာကျမတို့ဒီကဆက်စီဖြစ်ခဲ့တာကတော့2018ခုနှစ်မှာပေါ်လာတယ
်။ဟုတ်ကဲ့အခုချိန်မှာအရေးအတွက်ဘလောက်လောက်ရှိနေပြီလဲအမျိုးသမီးတွေပါဝင်မှုကဒီထဲမှာ
။အဲ့အဲ့မှာကျမတို့အမျိုးသမီးစီရင်ထောက်ပြီးတရားကျော်လောက်ကတော့ဒီစီရင်ထဲမှာရှိရပေါ့မှာ။ကျမတို့လိုအပ်တဲ့ဆီလူရှင်အချင်းချင်းဆက်တယ်ညီငယ်ကြလေအကျဉ်းချူကြလေပေါ့နော်။ဆက်စီလူရှင်တွေဒီလိုကျော်လောက်လဲဆိုတဲ့ဟာမျိုးကျမတို့အများကြီးသိခဲ့တယ်။ဒီလိုအများကြီးကိုကျမသိခဲ့တဲ့နောက်ပိုင်းမှာကျမသိကြလာလို့ပြီးရောဒီကျမနိုင်ငံအမျိုးသမီးဖောက်ရဲနဲ့ပတ်သက်တဲ့မတန်းရှိသူတွေနဲ့2018ခုနှစ်မှာလည်းဆက်လက်နေမှာအဲ့ဒီမတန်းရှိသူစကားရဲ့နာမည်ကမြန်မာလူစုတွေရှင်အမှားလူစုကဟောနော်အဲ့ဒီစကားကိုလည်းဆက်တယ်အဲ့ဒီဟာကိုကျတော့ကျမ2018လူစုတွေခိုင်းရှင်ပေါ်တော့မှာတက်ပါသေးတာအဲ့ဒီမှာဆိုလို့ရှိရင်ကျမကဘာကို highlight လုပ်ထားလဲဆိုလို့ရှိရင်ကျမတို့နိုင်ငံကလူတွေပေါ့နော်လူတိုင်းဆက်နေတဲ့တည်င်းလူတိုင်းရှိနေတဲ့တည်င်းလူအဲ့ဒီဟာတွေကလူလူကြီးကြီးတို့ဒီအင်တာနက်လေးရှင်းလိုက်ရုံနဲ့ဒီနေ့လည်းဆက်လို့ကြည့်ရလာတာမဟုတ်ဘူးဒီလိုတဲ့လေးကိုစီစီလေးပြအောင်သင်ကြနေရဲ့ဒရင်းထောက်ကြည့်ရဲ့ဟိုကလေဒီလိုဒီမှာကြာရှင်နေပေါ့နော်အဲတစ်ခါတည်းမှာကျတော့ကျမတို့ဒရင်းထောက်တွေကလေကျမလူရှင်တဲ့ဒရင်းလေးကြီးနေတယ်ဒါပေမဲ့ကျမတို့ကိုယ်တိုင်ကလူရှင်ရှိပေါ့ကျင်ခံရတယ်အဲ့ဒါကဒီမှာမကြည့်ဘူးအဲ့ဒီထဲမှာတော့ကျမအဲ့ဒီအတန်းကလေးပါတယ်နောက်ပြီးတော့ကျမတို့တစ်ခါတည်းမှာကျတော့ဒရင်းလက်ကျော်ထောက်ပေါ်ဒီသားရှင်ကိုကျမထားရတဲ့ခါလေးကြည့်ရဲ့ကျမတို့ဒီနေ့လည်းညီကလာတယ်မှာကျမတို့အချိန်လုံးစောင့်နေတဲ့ဟာရှိရပေါ့နော်အတချို့ဒီနေ့ထောက်တွေဆိုလို့ချင်းအိမ်မှာပြထားရတယ်ဒီနေ့ထောက်လုပ်နေပြီဆိုကြတဲ့ကအချိန်ကြီးအခန်းခံရနိုင်တယ်ဆိုတဲ့ဟာကိုအိမ်ကြီးသိပြထားရတဲ့အမိသားကြီးတွေရှိခဲ့ပြီးရပေါ့နော်အဲ့တော့အဲ့ဒီဟာလေးကိုကျမအဲ့ဒီကျမထားတယ်အကြီးကတော့ဒီမြန်မာနိုင်ငံမှာရှိတဲ့ဒီနေ့ဒီနေ့ထောက်တွေဘယ်လောက်ရုံးဆိုင်ရလဲဘယ်လောက်စချရလဲဒီလိုအမှန်တကယ်ကိုသိဖို့တော့လောကအခါမှာဒီလိုခက်ခဲရရှိတဲ့စီရမေးကိုသိဖြစ်နေပေါ့နော
်ဒီမြန်မာနိုင်ငံမှာရှိတဲ့ဒီအမြင်အာရုံချို့တဲ့တဲ့မတန်ဆွမ်းနေနဲ့ပတ်သက်ပြီးတော့သတင်းဆောင်မှာတပုတ်ရေးခဲ့တယ်လို့လည်းသိရပါတယ်အဲ့ဒီသတင်းဆောင်မှာကြောင့်ပဲဒီလိုဒီမတန်ဆွမ်းနေနဲ့ပတ်သက်တဲ့မူဝါဒအပြောင်းလဲတချို့ဖြစ်ခဲ့တယ်ဆိုတာကိုလည်းကြားရပါတယ်အဲ့ဒီသတင်းဆောင်မှာနဲ့ပတ်သက်လို့လည်းပြောပြပေးပါရှင
်မြန်မာနိုင်ငံမှာရှိနေပေါ့နော်ဒီလိုဒီနေ့ခုအခုဒီနေ့ မတန်ဆန်းနေတဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့လိုအစီအစဉ်တွေပေါ့နော်မီဒီယာကသူ့ကိုအရင်ခဲတယ်ခက်ခဲတဲ့အခါကျတော့တကယ်ကြတော့ကျမကအမီအယုံမတန်ဆန်းတဲ့ဒီနဲ့ပတ်သက်ပြီးတော့ဒီအဲတော့လာမှုလေးစီအောင်တော့ဒီဖန်နေတာပတ်သက်ပြီးလဲအောင်ပြီးတော့ပြန်ဆောင်မှသူ့ကိုရေးချက်ပြီးတော့ပေါ့နော်အဲ့ဒီပြန်ဆောင်မှရဲ့နောက်ဆက်တွဲဒီကဒီမြန်မာနိုင်ငံတန်လျက်ရှင်ဟာအတင်းကနေပြီးတော့အမ်ဒီမနက်မှာရှိရဒီမတန်ဆန်းတွေတန်ရလာမယ်ဆိုလို့ရှိရင်ဘယ်လိုမျိုးဆက်ရမလဲဒီလိုပြန်လည်ပြီးသိခဲ့တာရှိရဲ့နောက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမတန်ဆန်းတွေနဲ့ပတ်သက်တဲ့အလုပ်ခွင့်အခွင့်အရေးတစ်ခုစီပေါ့နော်ဘူဝါဒရေးဆွဲတာတွေပါရှိခဲ့တယ်ပြီးတော့ကျွန်မကိုပြန်ပြောကြတာတွေရှိရဲ့ပေါ့နော်အမှန်တကယ်ကကျွန်မကအပြောင်းလဲဖြစ်ရမယ်ဆိုပြီးတော့အကြည့်လိုက်တာတော့မဟုတ်ဘူးဒါပေမဲ့လူတွေကကိုမဟုတ်ဘူးကိုမိသားစုတွေကမဟုတ်ဘူးဆိုလို့ရှိရင်ဒါတွေကကျွန်တော်မျိုးမဟုတ်ဘူးသူစင်းစာဒီစလုံးနိုင်မှာမဟုတ်ဘူးအဲ့တော့ကျမကမတန်ဆန်းနေတဲ့ဒီစိတ်ခံစားမှုတွေအဲသူရဲ့အသီးတွေသူရဲ့ခါကိုကျမကချက်ပြီးရမှာအဲ့ဆောင်မလို့တော့ဒီလိုက်တာ You can bend but never break me cause it only serves to make me more determined to achieve my final goal
မကင်ဖြစ်ထွေးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုမနေ့ဖန်စနေနေ့မနေ့ခင်မှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတူတာဆောင်လေအမေရိကန်တခွင်ကိုနားဆင်ကြရပါမယ်ရှင်။ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အစားအစာတွေရောင်းချတဲ့ဝါရှင်တန်ဒီစီကစားတောက်ဆိုင်ဆက်သွယ်ရေးစနစ်တိတ်ကောင်းကောင်းမရှိတဲ့အနောက်ဗာဂျီးနီးယားပြည်နယ်ကစိုက်ပျိုးရေးသမားတွေရဲ့အခက်အခဲတွေအကြောင်းတွေကိုကိုအောင်အောင်ကဒီတစ်ပတ်မှာတင်ဆက်ပေးထားပါတယ်ရှင်။
ဝါရှင်တန်ဒီစီမှာဆိုရင်နှစ်စဉ်နှစ်တိုင်းစားတောက်ဆိုင်အသစ်တွေပေါ်ပေါက်လေးရှိပါတယ်။သိပ်မကြခင်တုန်းကတော့သမရအိမ်ပြူတော်နဲ့သိပ်မလှမ်းမကန့်မှာ immigrant food ရွှေပြောင်းချေချနေထိုင်သူတွေရဲ့အစားအစာရောင်းချတဲ့စားတောက်ဆိုင်အသစ်တစ်ဆိုင်ဖွင့်လှစ်ခဲ့ပါတယ်။မတူခြားနားတဲ့လူမျိုးစုံရဲ့အစားအစာတွေရောင်းချတဲ့အပြင်ဒုက္ခရောက်နေကြတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုလည်းအဲ့ဒီမှာစားတောက်ရင်းလေ့လာနိုင်ပါတယ်။ဝါရှင်တန်ဒီစီမြို့လယ်ကအင်ဂျီရိုနဲ့မလန်မကန်မှာရှိတဲ့ Lafayette Square မှာ Immigrant Food ဆိုတဲ့စားတောက်ဆိုင်မကြသေးခင်ကဖွင့်လှစ်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာအခြေချရွှေပြောင်းနေထိုင်ကြသူတွေရဲ့အစားအစာတွေကိုအဲဒီမှာရောင်းချပါတယ်။စားတောက်ဆိုင်ပိုင်ရှင်တူဖြစ်တဲ့ Peter Shadder က
Obviously the closer we are to the White House
အင်ဂျီရိုနဲ့ဆိုင်ကဖွင့်ထားတာဆိုတော့ကျွန်တော်တို့ပြောချင်တဲ့သတင်းစကားရောက်ဖို့ပိုနှိစက်တာပေါ့။
Peter Shatter ဟာအီတလီမှာမွေးဖွားခဲ့သူဖြစ်ပြီးတော့အမေရိကကိုပြောင်းရွှေ့လာကစားမှာတော့အခက်အခဲတွေရင်ဆိုင်ရပုံကိုအမှတ်ရရဖြစ်နေသေးပဲလို့ဆိုပါရဲအစားအသောက်ကစားအခက်အခဲရှိတာကြောင့်လဲသူဆိုင်ဖွင့်တဲ့အခါမှာအစားအစာတမျိုးရဲတာမဟုတ်ပဲတရုတ်ပီရူအီရန်အမေရိကန်ရုရှားအီတလီယန်အစားအစာအလုံးကိုရောင်းချပါရဲဒါလို့ပြင်ဆင်ရောင်းချတာဟာအစားအသောက်အဆင်ပြေအတွက်တာမဟုတ်ပဲကွဲပြားခြားနားမှုကိုလက်ခံအတိမတ်ပြုဖို့ဆိုတဲ့သတင်းစကားကိုလည်းပါကျင်တာပါလို့ဆိုပါရဲ
We believe that people wake up in the morning.
လူတွေမနေ့ကအေးအာကနိုးလာတဲ့အခါကိုယ်လက်ရှိနေထိုင်တဲ့ဘဝကိုအားမလို့အားမရဖြစ်မယ်လို့ထင်ပါတယ်။ဒါကြောင့်တစ်ခုခုလုပ်ဖို့ကျွန်တော်စဉ်းစားမိပြီးအစားအသောက်ရောင်းချတဲ့အပြင်ဒုက္ခရောက်နေတဲ့သူတွေအတွက်ငွေလူချင်းလား volunteer လုပ်မလားလက်မှတ်ထိုးတောင်းဆိုလှုပ်ရှားမှုလုပ်မလားအားလုံးလုပ်နိုင်အောင်စီစဉ်ပေးထားပါတယ
်။ဆိုင်ကိုလာကြသူတွေအနေနဲ့အင်္ဂလိပ်စာသင်ကြားနည်းငယ်ဆက်ဖန်ဆီထင်းသေးစကန်တွေမှာသွားပြီးတော့ဘလို့အကူအညီပေးနိုင်တယ်လဲစတာတွေနဲ့ပတ်သက်ပြီးတော့လိုအပ်တဲ့အချက်လက်တွေလည်းရရှိနိုင်ပါတယ်။အစားအသောက်လာဆိုင်စေတနာဝန်ထမ်းဆောင်ရွက်သူတွေကဒါတွေကိုရှင်းပြပေးရတယ် NGO 5ခုကကိုယ်စားလှယ်တွေကလည်းအလင်းတင်တယ်လို့သူတို့ရဲ့ဆောင်ရွက်မှုတွေအကြောင်းလာရှင်းပြကြပါရတယ် CIR Coalition အဖွဲ့က Brigitte Prince Dillon က
Care Coalition is very specifically
oriented CIA Coalition အနေနဲ့ ICE လူဝင်မှုကြီးကြပ်ရေးတွေဖမ်းဆီးရတွေကိုခံရတဲ့ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်ပြီးတော့အဓိကကူညီပေးပါတယ်။ Washington Area အတွင်း ICE တွေဖမ်းဆီးထိန်းသိမ်းခံရသူတွေအတွက်ပညာရေးရုံးကဏ္ဍကိစ္စအားလုံးကူညီပေးပါတယ
်။ဆိုင်ကိုလာရောက်စားတောက်ကြသူတွေကလည်းအစားအသောက်အပြင်အကူအညီပေးနိုင်မယ့်နည်းလမ်းတွေနဲ့သိရတာကြောင့်ကျေနပ်ကြတယ်လို့ဆိုပါတယ် Kelly Sullivan က
It's such a great message. Well, first of all, I've heard the food is great.
တကယ်ကိုကောင်းတဲ့အစီအစဉ်မှာဒါအပြင်အစားအသောက်တွေအားလုံးညီဆန်းခွင့်ရတဲ့အပြင်မတူကွဲပြားတဲ့ညီချင်းမှုတွေပေါင်းစည်းပြီးအမေရိကန်ပြည်ထောင်စုဆိုတာအင်အားကြီးထွားလာတာဆိုတဲ့သတင်းစကားပါလိုက်နိုင်တာလည်းဖြစ်ပါတယ်
။စားတောက်ဆိုင်မှာလာအပ်ပေးသူတူဦးဖြစ်တဲ့ Christina Winheaver က
food and bringing all the different food together from the
ကမ္ဘာနေရာအနှံ့ကလူမျိုးပေါင်းစုံရဲ့အစားအသောက်တွေဒီမှာတွေ့ရတာတကယ်ကိုစိတ်ဝင်စားစရာကောင်းပါတယ်ဒီစီကလူတွေလည်းကြိုက်ကြတယ်နီကျမကကမ္ဘာပံမှာလောက်တာဆိုတော့ရုံးအဖွဲ့သားတွေကလည်းလူမျိုးစုံတာကြောင့်ဒီနေရာကိုလာလိုက်ရင်ကြိုက်တာစားလို့ရပါတယ်
အခုလိုမျိုးစားတောက်ဆိုင်တွေဖွင့်တာကြောင့်မတူခြားနားတဲ့လူမျိုးစုံတွေအကြားပိုးပြီးတော့နားလည်မှုတွေရလာလိမ့်မယ်လို့စားတောက်ဆိုင်ပန်ရှင်တွေကလည်းမျှော်လင့်နေတာပါခင်ဗျာကမ္ဘာအင်အားကြီးအမေရိကန်ပြည်အောင်စုအတွင်းတချို့ဒေသတွေမှာမြန်နှုန်းမြင့်အင်တာနက်မသုံးနိုင်မှုဆိုတာကိုသိကြမှာဆိုရင်ယုံကြည်ဖို့ခက်ခဲပါလိမ့်မယ်ကောင်းမွန်တဲ့ဆက်သွယ်ရေးစနစ်မရှိတဲ့အခြေအနေအကြောင်းဆက်တင်ပြပေးပါမယ်နောက်ဗာဂျီးနီးယားပြည်နယ်လူနေကျဲပါတဲ့ဒေသကစိုက်ခင်းမှာအလွတ်လွတ်နေသူတွေအတွက်တော့မနေ့စောစောအလုပ်ဆင်းပြီးစိုက်ခင်းအတွက်အသီးအရွက်တွေကိုခူးပုံနေတဲ့ပြီးတော့ဝယ်သူတွေစီအရောက်ပို့ပေးရတာဟာပုံမှန်လုပ်ငန်းတစ်ခုပါအဲဒီစိုက်ခင်းမှာဆိုရင်စိုက်ပျိုးရေးလှုပ်ချင်သူတွေအတွက်စိုက်နီးရေရှည်ထုတ်လုပ်ရေးနဲ့ဈေးကွက်အကြောင်းလဲသင်တန်းပေးပါတယ်ဒီလုပ်ငန်းအတွက်စိန်ခေါ်မှုကတော့အမျက်ဆွန့်ချင်အောင်စနစ်တကျစီမံခန့်ခွဲမှုပဲလို့ဆိုပါတယ် Sprouting Farms စိုက်ခင်းက Fritz Boetner က
in order to improve the bottom line for the farmers
ဆိုင်ပြိုးရေးသမားတွေအတွက်တေချာတဲ့အကျိုးအမြတ်ရဖို့ဆိုရင်ဆိုင်ပြိုးရေးဈေးရိတ်ကိုအကုန်ကျအနည်းဆုံးဖြစ်အောင်စီမံထားရပါမယ်ဒါမှသာရိတ်သိမ်းစရိတ်ဖြန့်ချီရေးစရိတ်ဈေးကွက်ရှာရတဲ့စရိတ်ကာမိမှာပါ
ဒါမှလည်းလူနေကျဲပါတဲ့ဒေသမှာဖြစ်တာကြောင့်ကောင်းမွန်တဲ့ဆက်သွယ်ရေးစနစ်မရှိဘဲဖြစ်နေပါတယ
် Right now I would say like half of our farmers maybe do not have access to
အခုအနေထားအတိုင်းဆိုရင်ဒီကဝန်ထမ်းတွေရဲ့တဝက်လောက်မှာအင်တာနက်ဒါမှမဟုတ် mobile phone တောင်သုံးနိုင်တဲ့အခြေအနေမရှိပါဘူ
းစိုက်ခင်းတဲ့နိုင်ဝက်လောက်ကမ်းပေါင်းသွားရတဲ့ဟင်တန်းဆိုတဲ့မြို့ကလေးမှာတော့အင်တာနက်သုံးလို့ရပါတယ်တချိန်ကအချက်ချာကြတဲ့မြေထားလမ်းဘေးကမြို့ကလေးဟာအခုချိန်မှာတော့ဒီမြန်နှုံးမြင့်အင်တာနက်ကနေတဆင့်ကဘာကြီးနဲ့ဆက်သွယ်နိုင်နေပါပြီအင်တာနက်တောင်မရှိရင်ကဘာတလွားကဆေးရုံတွေဆောင်ဝန်နေနဲ့အချိန်ဆက်လုပ်ပေးရတဲ့လုပ်ငန်းမျိုးလဲဒီမြို့မှာရှိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်လုပ်ငန်းပိုင်ရှင်တဦးဖြစ်တဲ့ Ken Allman က
The fact thatthat our team of people in Hinton West
Virginia North Virginia ပြည်နယ်ဟန်တန်မြို့မှာနေပြီးအိန္ဒိယကမွန်ဘိုင်းအစ္စရေးကတယ်လီဗီမြို့တွေကလူတွေနဲ့ဆက်သွယ်ပြီးအမေရိကန်တဝိုင်းကပြဿနာတွေကိုဖြေရှင်းရပါတယ်ဒီမြို့ကလေးကလူတွေအတွက်တော့အင်တာနက်နဲ့မိုဘိုင်းဖုန်းကတိတ်ကိုအသုံးဝင်ပါတယ
်ဒေတာရင်းစီးပွားရေးပါဝင်အဖက်ဖက်ကတိုးတက်ဖို့အတွက်ဆောင်ရွက်ပေးရသူတွေအတွက်လည်းအင်တာနက်နဲ့မိုဘိုင်းဖုန်းကမရှိမဖြစ်လိုအပ်တာပါဆက်သွယ်ရေးအဆင်မပြေရင်လုပ်ငန်းတွင်ကျယ်ဖို့အဟန့်အတားကြီးဖြစ်စေလို့လည်းဆိုပါတယ် New River Go ဒေတာဖွံ့ဖြိုးရေးဌာနဥဆောင်ညွှန်ကြားမှု Joe Browse က
Businesses expected
စီးပွားရေးလုပ်ငန်းတွေဒီဒေသကလူတွေကဒါကိုမျှော်လင့်ကြပါတယ်လူတွေနေချင်းစပွဲဖြစ်ဖို့ဆိုလို့ရှိရင်ဆက်သွယ်ရေးကဏ္ဍကအရေးကြီးပါတယ်ခေတ်သစ်ကဘာမှဒါဟာမရှိမဖြစ်ပါ
တောင်စင်တောင်တန်းတွေပေါ်များတဲ့ပြည်နယ်လူဦးရေနှေးပါတဲ့ဒေသစားရာတွေကလည်းအင်တာနက်သုံးနိုင်မှုအခွင့်အလမ်းနှေးပါစေတဲ့အကြောင်းအရာတွေထဲမှာပါဝင်ပါတယ်
Our economic development agency works with the state.
ကျွန်တော်ဌာနအနေနဲ့အနောက်ဗာဂျီးနီးယားပြည်နယ်စုအနေနဲ့တွေ့ပြီးတော့အင်တာနက်သုံးလို့ရအောင်လို့ထောက်ပံ့ကြီးချင်းငွေတွေရအောင်လို့ကြိုးစားနေပါတယ
်။စိုက်ပျိုးရေးသမားတွေအနေနဲ့လည်းဆက်သွယ်ရေးစနစ်ကောင်းမွန်မှသာလုပ်ငန်းတွင်ကျမှာကြောင်းအင်တာနက်မိုဘိုင်းဖုန်းတွေအသုံးပြုနိုင်မှုမျှော်လင့်နေတာပါ။ Fritz Boetner က
If I'm thinking about the future and we're going to grow these farmers in
Now so you know စိုက်ခင်းလုပ်သားအင်အားတွေလည်းများလာဖို့ရှိတာကြောင့်အလွယ်တကူချက်ချင်းခေါ်လို့ရအောင်ဆက်သွယ်ရေးပိုင်းပိုအဆင်ပြေဖို့လိုပါတယ်
အမေရိကန်ပြည်အောင်စုမှာဆက်သွယ်ရေးစနစ်လှိမ့်မှန်ကောင်းမွန်တယ်ဆိုတဲ့အချက်ဟာပုံမှန်ကိစ္စမျိုးသာဖြစ်ပေမဲ့လည်းလူနေကျဲပါတဲ့အနောက်ဗာဂျီးနီးယားပြည်နယ်လိုနေရာမျိုးမှာတော့အခက်အခဲတွေရှိနေသေးပါဒါပေမဲ့လည်းအင်တာနက်မိုဘိုင်းဖုန်းဘယ်တော့မှမသုံးနိုင်ခဲ့တဲ့နေရာမှာအသုံးချနိုင်မှုစ조사နေတာကတော့အားသာချက်ဖြစ်တယ်လို့သူတို့ကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာကြသူတွေအနေနဲ့နောက်ခံယဉ်ကျေးမှုမတူကွဲပြားတဲ့အရက်မှာရှင်သန်စုံစည်းနိုင်မှုအတွက်ခစ်တီမော်ရီဟာထရက်ကားနဲ့ကော်ဖီဆိုင်လေးကိုဖွင့်ခဲ့တာပါဘသူကမဆိုနူးနွေးထွေးထွေးကြိုဆိုပါတယ်လို့ကော်ဖီဆိုင်ဖွင့်လက်သူခစ်တီမော်ရီကပြောပါတယ
် I think people want to reach out to each other and if
they're တူရတူဆုံကျင်ကြတယ်လို့ထင်ပါတယ်လုံခြုံပေးကင်းတဲ့နေရာလည်းရှိမယ်အရသာလည်းကောင်းအနံ့လည်းကောင်းတက်တောင်တက်တာလည်းရှိမယ်ဆိုရင်လူတွေလာကြမှာပါ။ဒါကြောင့်ခုဆိုရင်ယဉ်ကျေးမှုနောက်ခံမတူကြတဲ့ဘာသာပေါင်းစုံနိုင်ငံပေါင်းစုံကလူတွေလာကြပါတယ်။အခုလိုမေတ္တာအစစ်မှန်တဲ့ကြိုဆိုတာကြောင့်အားလုံးကအလားတူတုံ့ပြန်ကြတာကိုတွေ့ရပါတယ်
။အနီးရောင်ကော်ဖီထရက်ကားနဲ့စတင်ကော်ဖီရောင်းချတဲ့စိတ်ကူးသစ်ဟာအခုခါမှဆိုပိုကျေပြန့်လာပါတယ်။ Clarkston မြို့မှာဆိုရင်ဒုက္ခတဲ့ကော်ဖီဆိုင်ဟာအရေးပါတဲ့စုံရက်တစ်ခုဖြစ်လာပြီးကမ္ဘာတစ်ဝှမ်းကလူမျိုးပေါင်းစုံအားလုံးလာရောက်စုစည်းရနေရလဲဖြစ်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တက်ဆက်ပေးတဲ့တုတ္တဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ကြတာပါရှင်ဒီစီစဉ်ကိုအင်ကာနေ့မနေ့ခင်မှလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်အခုတော့ဒေါက်ခင်မြို့သက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရအောင်ပါရှင်
ကမ္ဘာတလောမှာလေးရုညဉ့်ဉဲမှုကြောင့်တည်ဆုံးရသူကနှစ်ဆင်တန်းနဲ့ချီပြီးရှိနေတဲ့အတွက်လေးရုညဉ့်ဉဲမှုပြဿနာကိုအရေးတကြီးဖြေရှင်းချဖို့ကုလသမဂ္ဂက2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ဆောင်ပုဒ်သတ်မှတ်ပြီးတတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေးရုညဉ့်ဉဲမှုလျှော့ချဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကိုဒီလက်ပတ်မှာပြောပြပေးပါစဉ်ဥပင်း6တေရာရေကြီးမေပြူရာနဲ့မုန်တိုင်းတွေမကြခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်းကိုဆူဆူဝါဝါခံနေရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဇွန်လ5ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အထိမ့်မှဖြစ်နေမြန်မာအစိုးရကမိတ်ချက်ပေးခဲ့ပြီးတော့ရေရှည်အတွက်ပတ်ဝန်းကျင်ကောင်းရစေဖို့လေးရုညဉ့်ဉဲမှုကိုတိုက်ဖြတ်သွားမယ်လို့ကြေညာပေးကြတာပါဟုတ်ပါတယ်လေးရုညဉ့်ဉဲမှုတွေရောပါအောင်လုပ်တာဟာကဘာကြီးပူနေမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဓာတ်ငွေတွေရောပါရေးမှာအဓိကအထောက်အကူဖြစ်စေပါတယ်ဒါကြောင့်မြန်မာနိုင်ငံအတွက်လေးရုညဉ့်ဉဲမှုကိုအရင်ဆုံးဖြေရှင်းဖို့လိုတယ်လို့သဘောဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မြန်မာနိုင်ငံအတွက်လေးတူညီညာမှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့ Facebook ဆောင်ရည်လုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာနေတစ်ထက်နေသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်။အဲ့တော့ကားတွေကိုနှစ်တိုင်းနှစ်တိုင်းဆက်စည်းတဲ့အခါမှာတိတိချာချာသူတို့ကလေးတူညီညာစီအခွင့်အရေးတွေကိုမြို့ပိုက်ကနေဘယ်လောက်ထွက်နေတယ်လဲ။အဲ့တော့တိတိချာချာရှိသလားနော်။အဲ့ဒါလုပ်ဖို့လိုရင်နောက်တစ်ချက်ကလူများသုံးနဲ့စနစ်ပေါ့နော်ဘတ်စကာရောတင်မောရောမြေထားရောလင်းညာရောအဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တကားချင်းသူတို့တွားစီရမလို့ဘယ်နဲ့သူအများတကားထဲမှာတွားခြင်းအပြင်ပေါ့နော်လုပ်ဖို့နောက်ပြီးတော့တွားတဲ့ account ကို short ချဖို့ CBN တော်တော်ကောင်းမြို့တော်ဝင်စစ်တော်တော်ကောင်းတိုင်းအင်းနေတော်ကောင်းကလမ်းပေါ်မှာဆန်းနေတော့အောင်ပေါ့နော်နောက်ပြီးတော့လူတွေချော့ချော့မွန်မွန်တွားနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တဲ့လေ
တဲယူပို့ဆောင်ရေးဟာရုပ်ကျွန်းလောင်စာတွေကိုတုံးရတဲ့အတွက်လေးရုညဉ့်ဉဲမှုကိုအဓိကဖြစ်စေတာပါဒါအပြင်ရှိပြီးသားလောင်စာတုံးဆက်မှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ
်ပမာပြမှာရှိတဲ့ကြီးမားသောလေးရုညဉ့်ဉဲမှုဖြစ်စေတော့အရင်းအမြစ်များကိုပြန်ကြည့်တဲ့ရှင်းရင်းဆွဲတွေပေါ့နော်ကြည့်ပြီးသူတို့မှာအရေးကြီးတွေကိုရှော့ချဖို့ပါထင်းချုပ်တဲ့စနစ်ကိုတက်လို့ရမလဲတက်လို့ရမယ်ဆိုရင်တက်တယ်နဲ့အထူးသဖြင့်ဒီအမှုံမွားတွေရှော့ချဖို့ဒီဓာတ်ငွေတွေနေတူတဲ့ရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တယ်နဲ့နောက်ပြီးတော့လည်းရှေ့တိုးပြီးလုပ်မယ် project တွေစဉ်းရုံးလုပ်ရထောက်ရတာရှိနေအဲ့လို solution တပါမပဝင်ခြင်းထင်းသိမ်းဆောက်ရှောက်ဖို့တက်ရောက်မှုပါတယ်ရှိတယ်ဆိုတော့ sensitive အစီရင်ခံစာတွေလုပ်တာတော့ရှိရတိုးတော့လည်းဘာတွေဘာတွေလုပ်ပါမယ်ဆိုတဲ့ဟာတွေဟာဆောင်ရွက်ပုံမှန်ဟုတ်ကဲ့တကယ်ပဲတိတိယောရောက်ဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ပြမှာအဲ့ဒါအရေးကြီးတယ
်မီးလောင်ကျွမ်းမှုကနေလေးရုညဉ့်ဉဲစီမှုကိုရှော့ချဖို့ကလည်းအရေးကြီးပါတယ
်မီးတဲ့အငယ်တွေကိုရှော့ချရမယ်ပေါ့လို့ဆိုမီးလောင်လို့ရှိရင်နေထဲမှာညဉ့်ဉဲစီအရာတွေအများကြီးရောက်တယ်ဘုံကအစအဲ့တော့လူလုတ်တဲ့ဟာတွေရှိတဲ့ဟာရှိတယ်အဲ့လူလုတ်တဲ့ဟာတွေဆိုရင်ရှော့နေအောင်ရှော့ပေးရမယ်ဥပမာအမိုက်ပြစ်တာအစအမိုက်သိမ်းစေဖို့နောက်ပြီးတော့နေအိမ်တွေမှာလည်းကုလဲနေတတိထားရမယ်ရက်ခွက်တွေမှာလည်းမီးတွေပါလေမလောက်အောင်ဘယ်လိုလုပ်မလဲအဲ့ဒါလုပ်ရမယ်အဲ့တော့မီးနဲ့တစ်ဆက်ချင်းမှာလည်းဖန်လုံးဓာတ်ငွေတွေရှော့ချဖို့အဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်သစ်ပင်တွေများများလိုတယ
်သစ်ပင်တွေဟာတိတ်ကိုအရေးပါတဲ့အတွက်သစ်ပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
အမှန်ဒီမှာတစ်ပင်နေအရေးအတွက်ညော့သွားတာကတိတ်ခိုးထုတ်တာလည်းအများကြီးပါတယ်အဲ့တော့တိတ်ခိုးထုတ်တဲ့ဟာတွေကိုနိုင်နိုင်နေနေပိတ်နိုင်ရမယ်ဒါတစ်ခုနောက်တစ်ခုကရှင်းရွှဲတစ်ပင်တွေကို
ရှိနေတဲ့လမ်းနေရာမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလို့အဖင်းနဲ့ခုတ်ချပြစ်တာမလို့တင်ဘူးနောက်တစ်ခုကစစ်ပင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နဲ့စိုက်တဲ့အခါမှာလေဒီလိုရက်ွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်စိုက်တယ်မျိုးမဟုတ်ဘဲနဲ့အစိုးရနဲ့ပူးပေါင်းပြီးပင်နေရာမျိုးကတော့စိုက်တယ်နဲ့ပင်နေရာမျိုးကမစိုက်တဲ့ဆိုတာမျိုးလေအမျိုးအစားအစနေရာအစားတတ်မှတ်ပြီးစနစ်တကျလေးလုပ်တယ်နဲ့မဟုတ်သူပြန်ခုန်နေရတယ်နော်ဒီစိုက်တယ်မဟုတ်လို့ရှင်အဲ့လိုမျိုးလုပ်တယ်နဲ့ဘာကြောင့်လုပ်တယ်တလဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်တယ်တဲ့ပင်တင်ကတစ်နှစ်မှာဆိုလို့ရှိရင်သူက48ပေါင်ဆုတ်ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့တော့နှစ်48ရဲ့ပင်ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်တက်တောင်ဆုတ်မယ်နော်အဲ့တော့တစ်တင်ရဲ့ကဏ္ဍအမတန်အရေးပါတယ်။နောက်ပြီးတစ်ပင်ရှိခြင်းအပြင်လည်းအဲမြေစီလာပြုံးတည်ခြင်းကိုကာကွယ်တယ်။အဲ့တော့မြေစီလာပြုံးမယ်ဆိုလို့ရှိရင်အမိုက်ဒီဖုန်နေလဲလွင့်တာပေါ့နော်။နောက်ပြီးတော့မြေစီလာမပြုံးတဲ့အကြောင်းလည်းမြေကြီးထဲမှာနေတဲ့ပိုးမအသေးကောင်အသေးလေးတွေကိုနေနိုင်ဖို့တို့တနည်းအားဖြင့်လုပ်ပေးတယ်လို့ဖြစ်တယ်။အဲ့တော့တပည့်တွေကန္တာကအရေးကြီးတယ်
။နောက်အရေးပါတဲ့အချက်တစ်ခုကညဉ့်ဉန်းပစ္စည်းတွေဆန့်ထုတ်နိုင်တဲ့စက်ရုံအလုပ်ရုံတွေလုပ်ကင်ခွင့်ပတ်မစ်ကိုစနစ်တကျတတ်မှတ်ပေးဖို့ဖြစ်ပါတယ်
။ရှင်ရင်းစက်ရုံအလုပ်ရုံတွေကတစ်ခါဆောက်လုပ်ခွင့်ပြီးလို့ရှိရင်တို့ကိုလဲပတ်တဲ့အခါမှာတို့ကိုရက်အောင်လုပ်ဖို့ဥပဒေနဲ့လိုက်နာဖို့လုပ်ဖို့အမတန်ခက်နေတယ်။အဲ့တော့ကျတော့သူတို့အတွက်လေထုညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတော့ပါမစ်အစနစ်တစ်ခုကိုခိုင်ခိုင်မာမာတည်ဆောက်ဖို့လုပ်တယ်။အဲ့စနစ်အောင်မှာသူတို့ကိုလေထုညဉ့်ဉန်းမှုနဲ့ဆိုင်တဲ့တတ်တော့ပါမစ်တစ်ခုပေးတယ်နဲ့အဲ့ပါမစ်မှာဒီပေါ်ပြတ်ထားတဲ့အခြေအနေတွေတိုင်းသူတို့မလဲပတ်ဖို့ဆိုရင်သူတို့ကိုရပ်ပစ်နိုင်ဖို့ဒါမှမဟုတ်ရှေ့တတိပေးပနိုင်ဖို့နောက်သူတို့ကိုအဲ့ပါမစ်တက်တန်းကိုလည်းကန့်တတ်ပြီးတော့ဒီမှာငါးနှစ်တက်တန်းကိုထားလို့ရှိရင်ဒီတက်တန်းတွေမှာသူတို့မလိုက်နိုင်ဘူးဆိုရင်သူတို့ကဆက်လက်လည်းပတ်လို့ရမှာမဟုတ်ဘူးဆိုရက်ပြန်လည်းပြီးထင်းချုံနိုင်တဲ့အာဏာရှိတဲ့ပါမစ်စနစ်တစ်ခုကိုထိတိထားတယ်ဒါမှမဲ့သူတို့ကစနစ်တကျနိုင်နိုင်မယ်နောက်ပြီးတော့လေဒုကလည်းဘလောက်ဆိုးတယ်ဆိုတဲ့ပို့ဆိုရင်တိုင်းတာမှုတွေလိုတယ်အဲ့တိုင်းတာမှုတွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်နဲ့အဲ့လိုလုပ်တဲ့ခါမှာလေလူတွေတဲကနော်ကိုယ့်ဘောက်ကိုဟိုစေတနာနဲ့လှူအပ်ပေးမဲ့လူတွေကိုလည်းအများကြီးတုံ့လို့ဆိုတယ်ပညာရေးတွေလည်းအများကြီးလုပ်ဖို့လိုပါတယ
်သဘောဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တခင်မျိုးသက်စီစစ်တက်ဆက်ပင်နေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုမနေ့ဖြန်စနေမနေ့ခင်မှလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်အစအဆုံးကိုတန်လွှင့်ချိန်ပြပြချင်းည10:00နာရီကနေ11:00နာရီအထိလိုင်းလက်မီတာ190လိုင်းတိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့။ VOA American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုတောက်ကြနေညပိုင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ UN နိုင်ငံတူရီမြို့တော်လေယာဉ်ဝင်ကနေပြန်ထွက်ပြီးသိမ့်မချခင်မှာပြစ်ချခဲ့ရတာကလူပေါင်း186ယောက်သေဆုံးရတဲ့ယူကရိန်းခီးတဲ့လေယာဉ်မစ်ဆိုင်းတို့နဲ့ပြစ်ခံရတာမဟုတ်တဲ့ကြောင့် UN ရဲ့ပြည်ရောင်းထဏကြီးကပြောလိုက်ပါတယ်။မစ်ဆိုင်းတို့နဲ့ပြစ်ချခံရတာမဟုတ်တာဆိုတာသိကြတဲ့အကြောင်းအလီအက်ဒက်ဇာကဒီနေ့သတင်းစာရှင်းလင်းပွဲမှာညင်းဆန်သွားတာပါ။ဒီရန်ထိတ်တန်းတမှုတယောက်ကိုအမေရိကန်ကလေကြောင်းကနေတုတ်တင်လိုက်တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့အမေရိကန်တပ်တွေခြေစိုက်ထားတဲ့အီရန်နိုင်ငံကလီတက်စကန်တို့ကိုအီရန်ကပက်ထရိတ်တမစ်ဆိုင်းတုံးနေနဲ့တက်ခိုက်တဲ့နေ့မှာပဲလေရင်ပြစ်ချသွားတာဖြစ်ပါတယ်။တမတ်တော်နဲ့ထရန့်နေတဲ့အီရန်နိုင်ငံပေါ်နောက်ထပ်စီးရီးယားအရေးယူမယ်ဆိုရင်ကွန်ဂရက်လွှတ်တော်ရဲ့အတူပြုချက်ရယူရမယ်ဆုံးဖြတ်ချက်တယောက်ကိုအတိုက်ခံဒီမိုကရက်ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။မင်းတို့ကမဲခွက်ရမှာတော့သမရရဲ့ Republican Party ကကိုယ်စားလှယ်3ယောက်ပါဝင်ထောက်ခံမဲ224မဲကန့်ကွက်မဲ194မဲနဲ့အတည်ပြုခဲ့တာပါအလားတူဆုံးဖြတ်ချက်တရက်ကိုထက်လွှတ်တော်မှာရှေ့သတင်းပတ်ထဲမဲခွက်ကိုလည်းစီစဉ်ထားပါတယ်တရုတ်သမရရှေ့ချင်းပြင်ရှေ့သတင်းပတ်နောက်မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုပါတယ်သမရဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရနိုင်ငံတော်ခီးစဉ်ဖြစ်ရှေ့သတင်းပတ်တောက်ချာနေစဉ်နေ့မှာမြန်မာနိုင်ငံကိုလာမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ယန်းကိုကူကပ်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်သံရုံး Facebook စာမျက်နှာမှာဖော်ပြခဲ့တာပါဒါဆိုရင်2020နှစ်တင်မှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်သလိုမြန်မာနိုင်ငံကို19နှစ်အတွင်းပထမဆုံးအကြိမ်တရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်ပါတယ်
တတ်ကြအနေနဲ့ပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုကိုအောင်လွေးဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဦးရကူဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖက်တနအိစာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.